Welcome to the Voice of America in Burmese.
Mingala Manakin ma tota shin mya shin. American pi rang so myo ro Washington DC ga ni VOA Myanmar Pai season ye 2019 khu ne August 29 ye tanin ngwe ni Manakin season ne go Myanmar san no chain mne 6 na ya ni 9 na chi line to meter 2430 ro ga ni tae ye thol lwin ni ba bi shin.ကျမနန်လာဝါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုကိုညာဝင်းအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညာပါပါဟာဗီဟာရီကိန်းမုန်တိုင်းဝင်တိုက်တာကြောင့်အမေရိကန်တက်ဆက်စ်ပြည်နယ်ဘက်မှာလူဒုဒေမနဲ့တေဆုံးပြီးရေလွှမ်းမှုမှုလည်းစိုးစိုးရွားရွားဖြစ်နေပါတယ်ဘောင်တော်ဒေသမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေပေါ်တူရကီနိုင်ငံကလည်းပြစ်တင်ရှုတ်ချလိုက်ပါတယ်အိန္ဒိယနိုင်ငံမြောက်ပိုင်းမှာထင်ရှားတဲ့ဘာသာရေးကံကောင်းဆောင်ဂူရူဂျီတူကိုမဒိမ့်မှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးတဲ့နောက်လူညိုရေးတိုးမြင့်ထားပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါပါခင်ဗျာ
ကောင်းပါပါရှင်ရှိခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသမှာရာနဲ့ချီတဲ့အကြမ်းဖက်သမားတွေကရဲကင်းစခန်းကိုထောက်ဝိုင်းတာမျိုးဆက်ရှိနေတာကြောင့်လုံခြုံရေးကိုတုံ့ပြန်ဆောင်ရွက်နေရတယ်လို့တာဝန်ရှိသူကပြောပါတယ်
။400ကျော်လောက်ကြားတယ်။အဲလုံခြုံရေးဘက်ကတော့ကျွန်တော်မျိုးကညာလေးကျွန်တော်ပေါ်တိုင်းအခုလုံရေးရှိပါတယ်။တိုင်းသားတွေကဘကိုးကြီးစွန့်ရတယ်လားရှိရတယ်မထွက်ရဘူး။
မောင်နှောမြို့နယ်ရဲအရာရှိတဦးပြောတော့တာပါနောက်ပိုင်းမှာအပြည့်အစုံတင်ပြသွားမှာပါဒါအပြင်အာဆီယံအသင်းဝင်နိုင်ငံတွေနဲ့ NDI အစိုးရဆက်ဆံရေးအပေါ်ဦးအောင်ခင်းရဲ့တုံ့သက်တင်ပြချက်နဲ့အတူအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းကြားရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့တိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုတင်ဆက်သွားမှာပါခုရင်ဆုံးတော့တင်းငွေတွေနဲ့မနေ့ကနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်Texas ပြည်နယ် Rockport မြို့ကိုတောက်ကြနေညက Harvey Hurricane မုန်တိုင်းဝင်တိုက်သွားပြီးတဲ့နောက်လူတယောက်ထဲမှနေတည်ဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Harvey Hurricane မုန်တိုင်းဟာအခုတော့အပူပိုင်းမုန်တိုင်းတစ်ခုဖြစ်သွားပါပြီ။ကုန်းနှစ်ပိုင်းကမုန်တိုင်းဝင်သွားပြီးတဲ့နောက်တည်ဆုံးသူရဲ့အလောင်းကိုတွေးခဲ့ရတယ်လို့မြို့တော်ဝန် CJ Works ကစနစ်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။တည်ဆုံးသူဘယ်သူဘယ်ဝါဆိုတာသူကမပြောပေမဲ့အိမ်မီးလောင်တာနဲ့ဆက်ဆက်ပြီးတည်ဆုံးတာလို့ပြောပါတယ်။မုန်တိုင်းဟာကုန်းနှစ်ပိုင်းကိုဝင်သွားပြီးအပူပိုင်းမုန်တိုင်းအဖြစ်အဆင့်လျှော့ချလိုက်ပြီးဖြစ်ပေမဲ့လည်းနောက်ထပ်တည်ဆုံးသူတွေတွေ့လာဖို့မျှော်လင့်ထားတယ်လို့ Texas ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။ကန်ယူရာတခြားကဒေသတွေမှာအပြင်းထန်မိုးရွာနေစေဖြစ်တာမို့ဆူဆူရွာရွာရေကြီးမဲ့အရေးကအဓိကစိုးရိမ်ချက်တစ်ခုဖြစ်ရှိနေတော့မယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကစနေနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ကျွန်တော်တို့ရဲ့အကြီးမားဆုံးစိုးရိမ်ချက်က Corpus Christi မြို့ပတ်ဝန်းကျင်ဒေသတွေမှာမိုးရေချိန်လက်မှတ် 20 ကနေ 30 အထိရွာနိုင်ခြင်းရှိနေတာပဲဖြစ်ပါတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။လက်ရှိမှာကိုယ်ပဲမုံတိုင်းကျောက်တချို့နေရာတွေမှာမိုးရေချိန်လက်မှတ် 20 နီးပါးရွာထားပြီးဖြစ်ပြီးကီလိုမီတာ6ဝါရှိလျားတဲ့ Texas ကန်ယူတန်းတချို့မုံတိုင်းရွေ့သွားမယ်လို့ခန့်မှန်းထားကြပါတယ်
။စပိန်နိုင်ငံမှာ10နှစ်ကျော်အတွင်းအဆိုးဝါးဆုံးဖြစ်ပြီးလူ15ဦးသေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုကိုဆန့်ကျင်တဲ့အနေနဲ့ဘာစီလိုနာမြို့လေကောင်မှာလူပေါင်းသိန်းချီစုဝေးခဲ့ကြပါတယ်။ဩဂုတ်လ18ရက်နေ့ကဘာစီလိုနာမြို့ရဲ့ကြော်ကြားတဲ့Les Rambles လမ်းမကြီးမှာတိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်ချက်ချင်းကူညီခဲ့ကြတဲ့အရေးပေါ်လူသမားတွေတက္ကစီဒရိုင်ဘာတွေနဲ့ရဲတပ်ဖွဲ့ဝင်တွေနဲ့တာမန်ပြည်သူတွေကခြေတက်ပွဲကိုဥဆောင်ကြတာပါမကြောက်ဘူးဟေးဆိုတဲ့အနဲ့ရောင်စာတန်းကြီးကိုဒေသတုံးကတ်လန်ဘာသာနဲ့ရေးသားပြီးလမ်းအပြည့်ကြီးမားတဲ့ပိုစတာကိုကန်ဆောင်ထားကြပါတယ်ဒီကြွေးကြော်သံဟာနိုင်ငံရေးအသွေးအရောင်မရွေးပြည်သူတရက်လုံးကအကြမ်းဖက်တိုက်ခိုက်မှုကိုဆန့်ကျင်ကြောင်းပြသခဲ့ကြတာဖြစ်ပါတယ်ဒီစနေနေ့ချစ်တက်ပွဲမှာစပိန်နိုင်ငံဘူအစိုးရနဲ့ဒေသန္တရအာဏာပိုင်တွေညှဉ်းနှုံးမှုရှိတယ်ဆိုတာကိုလည်းပြသဖို့စ조사ခဲ့ကြပါတယ်အစိုးရပိုင်းတို့ကဘူအစိုးရနဲ့ဒေသန္တရအာဏာပိုင်တွေဟာအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်တဲ့အချက်လက်တွေကိုအပြန်အလှန်အလုံအလောက်ဖလှယ်ခြင်းမရှိခဲ့ဘူးလို့ဝေဖန်ခံခဲ့ရပါတယ်လူတုဆန့်ကျင်ရေးဆန္ဒပြပွဲတရက်မှာစပိန်ဘီယင်ဆက်တမမြောက်ဖိလစ်ပင်နဲ့ဝန်ကြီးချုပ်မာရီယာနိုတို့ဟာကက်လန်ဒေသအရာရှိတွေနဲ့အတူပထမဆုံးအကြိမ်ဖြစ်ချစ်တက်ခဲ့ကြပါတယ်စနေနေ့ချီတက်ပွဲမှာလူဒုပရိသတ်9သိန်းလောက်ပါဝင်တယ်လို့ဘာစီလိုနာရဲကပြောပါတယ်။ IS2 ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားတဲ့ဒီတိုက်ခိုက်မှုမှာဒဏ်ရာရသူတရားကျော်အနက်22ဦးဟာဆက်လက်ဆေးကုသမှုခံယူနေရဆဲဖြစ်ပြီးအဲ့ဒီတည်းက6ဦးကတော့စိုးရိမ်ရတဲ့အခြေအနေမှာရှိကြောင်းကျန်းမာရေးဌာနကပြောပါတယ်
။ရွှေပြောင်းနေထိုင်သူတွေကိုအီတလီနိုင်ငံသားတွေနဲ့ဒဏ်တူအင်ရခွင့်ရေးပေးဖို့စနေနေ့ကအီတလီနိုင်ငံရောမမြို့မှာဆန္ဒပြတောင်းဆိုကြတာကြောင့်အလုံးစုံရေးတင်းကျပ်ထားပါတယ်။ဆန္ဒပြကြီးတဲ့ပွဲမှာတိုင်ခင်ရောမမြို့လယ်ကရိုမန်ရှင်ပြည်မှာထောင်နှင်းကြီးတဲ့ဆန္ဒပြသူတွေစနေနေ့နေ့လယ်ပိုင်းမှာစုဝေးခဲ့ကြပါတယ်။နေရင်ကနှင်ချတာကိုရပ်ပစ်ဖို့တောင်းဆိုတဲ့စာတမ်းတွေကိုဆန္ဒပြသူများပြားကကန်ဆောင်ခဲ့ကြပါတယ်။ရောမရင်မြေလေးတစ်ခုမှာနေနေခဲ့ကြတဲ့ဒုက္ခသည်တွေကိုအီတလီရဲတပ်ဖွဲ့ကမီတာပိုက်တွေနံမတ်တုတွေသုံးဖြိုခွဲခဲ့ပြီးနှစ်ရက်အကြာမှာအခုဆန္ဒပြဝယ်လုတာပါ။ဒုက္ခသည်တွေကသူတို့နေနေခဲ့တဲ့အဆောက်အဦတွေကနေထွက်ပြေးဖို့ညွှန်ကြားတာကိုအန်တူပြီးရင်ပြည်မှာစုဝေးနေခဲ့ကြတာဖြစ်ပါတယ်။အီတလီနိုင်ငံဟာဒုက္ခသည်တွေအလုံးကြီးနဲ့ဝင်ရောက်တဲ့အခြေအနေနဲ့ရင်ဆိုင်နေရတာပါ ဒီကိစ္စဟာနိုင်ငံရေးအရငင်းခုန်ဆွေးနွေးရတဲ့ကိစ္စတစ်ခုဖြစ်လာနေပြီးအထူးသဖြင့်တော့ဒုက္ခသည်တွေနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကထိတိမ့်လှုပ်ဆောင်မှုအပေါ်အခြေတင်ငင်းခုန်တာတွေရှိနေတာပါ
ရန်နေကြီးရဲ့ဆန္ဒပြသမားတွေဟာအစ္စရေးနိုင်ငံရှိနေချုပ်အင်ရှိမှာစနေနေ့ကစုဝေးပြီးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုကိုအဂတိလိုက်စားမှုဆွဆွဲချက်တွေနဲ့ပြစ်ဒဏ်ချမှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်အပတ်စဉ်ပြုလုပ်နေကြဖြစ်တဲ့ဒီစုဝေးပွဲဟာနက်တန်ယာဟုအနေနဲ့မီဒီယာအကြီးအကဲတွေနိုင်ငံတကာစီးပွားရေးနဲ့ဟောလိဝုဒ်ရုပ်ရှင်လုပ်ငန်းတို့နဲ့ဥပဒေနဲ့ဆန့်ကျင်တဲ့ဆက်သွယ်မှုရှိခဲ့တယ်လို့အောက်ခြေလူသန်းသားတွေကပုံမှန်ကန့်ကွက်ပွဲဖြစ်နေပါတယ်ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးနေတန်ယာဟုကထပ်ခါတလဲလဲညင်းခဲ့ပြီးဒါဟာသူ့အပေါ်ရန်လိုတဲ့မီဒီယာတစ်ခုရဲ့အကွက်စင်ဖန်တီးမှုသာဖြစ်တယ်လို့ဆိုပါတယ်ဒီအရှုပ်တော်ပုံဟာအတွန့်ရှည်ကြာပြီးဖြစ်တဲ့သူ့ရဲ့အုတ်ချုပ်ရေးအာဏာကိုချင်းချောက်ချင်းမရှိသေးပေမဲ့သူ့အပေါ်လူထုထောက်ခံမှုကတော့ကြာဆင်းလာနေပါတယ်စနေညစနပြပွဲမတိုင်ခင်တပတ်ကတော့ဒီစနပြပွဲစီစဉ်သူနာမည်ကြီးခေါင်းဆောင်နှစ်ဦးကိုဖမ်းဆီးခဲ့ပါတယ်လူ900ထက်မပိုတဲ့ဒီဆနပြပွဲဆက်လုပ်နိုင်တယ်လို့အစ္စရေးတရားရုံးချုပ်ကစီးကန့်ချက်သတ်မှတ်ထားပါတယ်။စနေနေ့ဆနပြပွဲမှာတော့လူ2000ခန့်ရှိပြီးလူနေရပ်ကွက်အတွင်းအသံချက်ဆက်သုံးတာသတ်မှတ်နေရာထက်ကျော်ပြီးဆနပြသမားတွေတွားရောက်ခဲ့ကြတယ်လို့ရဲတွေကဆိုပါတယ်။တာမန်ဝန်ကြီးတွေနဲ့မြို့တော်ဝန်တွေဟာဘူဟုတရားရုံးရဲ့စီရင်ချက်အရပြစ်မှုထင်ရှားရင်ယာဒူးကနှုတ်ထွက်ရမှာဖြစ်ပေမဲ့ဝန်ကြီးချုပ်ကတော့ပါလီမန်ကသာဖယ်ရှားခွင့်ရှိပါတယ်ခင်ဗျာ။
အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6715နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တနင်္ဂနွေနေ့မနက်ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေကိုအကြမ်းဖက်နီလန်းတွေနဲ့ဖြေရှင်းလို့မရနိုင်ဘူးလို့တူရကီနိုင်ငံကပြောပြီးကြာသပတေးညပိုင်းမှာဆက်ဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုပြစ်တင်ရှုတ်ချလိုက်ပါတယ်။တူရကီနိုင်ငံရဲ့ဌာနရဲ့စနေနေ့ထုတ်ပြန်ချက်တစ်ခုထဲမှာအဲ့လိုပြစ်တင်ရှုတ်ချထားတာပါ။တိုက်ခိုက်မှုတွေကြောင့်အစိုးရနဲ့အကြောင်းနဲ့နောက်ထပ်လူသားပေးဒုက္ခဆိုင်ရာအကြမ်းတဲစီဥတီသွားစီနိုင်တဲ့တင်းမာမှုတွေပိုတိုးလာစေမဲ့လိုရမျိုးတွေကိုရှောင်ရှားဖို့လည်းမြန်မာဆွေရကိုတိုက်တွန်းထားပါတယ်။ကုလသမဂ္ဂဒေမူဂျိုဟောင်ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်ဆိုင်ရာအကြံပေးကော်မရှင်ရဲ့အစီရင်ခံစာထုတ်ပြန်တဲ့အချိန်မှာအခုလိုတိုက်ခိုက်မှုတွေဖြစ်လာတဲ့အပေါ်ဝန်ထမ်းမိတဲ့အကြောင်းလဲတူရကီနိုင်ငံသားရေးဌာနကပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းအမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂတို့ကပြစ်တင်ရှုတ်ချထားကြပါတယ်။လက်ရှိအချိန်ထိတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေတည်ငြိမ်မှုမရှိသေးပဲဒေသခံတွေကြားစိုးရိမ်ထိတ်လန့်နေကြဆဲပါ။တိုက်ခိုက်မှုတွေကြောင့်စစ်သားတအူးရတပ်ဖွဲ့ဝင်10ဦးလူဝင်မှုကြီးကြပ်ရေးအရာရှိတအူးစုစုပေါင်း12ဦးသေဆုံးပြီးအကြမ်းဖက်သမား89ဦးသေဆုံးပြီးတော့15ဦးဒဏ်ရာရတယ်လို့ဆိုရဘက်ကသတင်းထုတ်ပြန်ထားပါတယ်။အကြမ်းဖက်သမား2ဦးကိုအရှင်ဖမ်းမိတယ်လို့လည်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။အိန္ဒိယနိုင်ငံမြောက်ပိုင်းမှာဘာသာရေးဂိုင်းကောင်းဆောင်ဂူရူဂျီတူကသူ့ကိုကြီးညိုသူအမျိုးသမီး2ဦးကိုအာရမပြုကျင့်မှုနဲ့တရားရုံးကပြစ်မှုထင်ရှားကြောင်းစီရင်လိုက်ပြီးတဲ့နောက်မှာအဓိကယုံတွေဖြစ်ခဲ့ပြီးသေဆုံးသူ36ဦးအထိရှိသွားပြီလို့ရဲတွေကပြောပါတယ်။အိန္ဒိယမြောက်ပိုင်းမှာဒီအကြမ်းဖက်ကန့်ကွက်မှုတွေကြောင့်ဒဏ်ရာရသူပေါင်း290နီးပါးရှိပြီဖြစ်ကြောင်းဟာရီယာနာပြည်နယ်ရဲချုပ်ကပြောပါတယ်လူအုပ်စုကြီးကအစိုးရအဆောက်အုံတွေနဲ့အစိုးရမော်တော်ယာဉ်တွေကိုဖျက်ဆီးပြီးရဲစခန်းတွေနဲ့ရုတ်တံသတင်းသမားတွေကိုတိုက်ခတ်ခဲ့ကြပါတယ်ရဲတပ်ဖွဲ့ဝင်တွေကမျက်ရည်ယိုပုံးနဲ့မီးသတ်ပတ်တွေတုံးပြီးလူစုခွဲခဲ့ပါတယ်နောက်ဆုံးမှာမိုးပေါ်ထောင်ပြီး6လန့်ပစ်ခဲ့ရပါတယ်ဂူရူကြီးကိုထောက်ခံသူထောင်ထဲချီတဲ့လူအုပ်ကြီးကိုလူစုခွဲပြီးအိမ်ပြန်ကြဖို့မြစ်တံရက်ခံထားပါတယ်ဒီဂူရူကြီးရဲ့ဂိုင်းဟာအဖွဲ့ဝင်တန်း50လောက်ရှိပြီးတသက်လွတ်စားသုံးဖို့နဲ့မူရည်စေဝါဆန့်ကျင်ရေးအတွက်လှုပ်ရှားနေတဲ့ဂိုင်းလည်းဖြစ်ပါတယ်။ဂူရူကြီးရဲ့ဌာနချုပ်တရှိရာစီယာစာမြို့မှာရဲရာနဲ့ချီတဲ့ရဲတပ်ဖွဲ့ဝင်တွေခြားလာပြီးညမထွက်ရအမိန့်လည်းထုတ်ပြန်ထားပါလေ
။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဟွန်ကစစ်ဖက်တာဝန်ရှိသူတွေနဲ့တွေ့ဆုံတာစီရေးလေးကျင်ကတခုဖြစ်ပုံရတဲ့နေရာမှာစစ်သားတွေကိုစစ်ဆေးနေတာစတဲ့ရုပ်ပုံတွေကိုနိုင်ငံပိုင်ရုပ်သံတင်ဌာနကနေထုတ်လွှင့်ပြသပါတယ်။စီရေးလေးကျင်တာဖြစ်ပုံရတဲ့မြင်ကွင်းကိုပြစ်မှတ်ချေမှုန်းရေးပြိုင်ပွဲဆိုပြီးသတင်းကြေညာသူကတုံ့ပြန်ပြောဆိုသွားပါတယ်။ကွယ်လွန်သူခေါင်းဆောင်ဟောင်ကင်ဂျွန်အီရဲ့စစ်တပ်ဦးစားပေးတော်လှန်ရေးခေါင်းဆောင်မှု58နှစ်ပြည့်အထိမ်းအမှတ်အကုန်ပြုတဲ့အနေနဲ့စီးရေးလေးကျင်ကန်းလုပ်တာဖြစ်တဲ့အကြောင်း KRD နိုင်ငံပိုင်ရုပ်သံဌာနကပြောပါတယ်။အဲ့ဒီအချိန်ဟာမြောက်ကိုရီးယားရဲ့စစ်ဖက်ဦးစားပေးမှုဝါဒစပြီးအကောင့်ထဲပေါ်ခဲ့တဲ့အချိန်မှာမြောက်ကိုရီးယားကဒုံးကျည်အများပြားကိုပင်လယ်ထဲပစ်လွတ်ခဲ့တဲ့တနေ့တည်းမှာပဲအခုတပ်ပုံတွေကိုထုတ်ပြန်တာပါ။အစောပိုင်းမှာတော့တာတိုပြည့်ဒုံးကျည်30နဲ့ကပထမဒဇင်းနဲ့တတိယဒဇင်းတို့ဟာပြန်တန်းနေချိန်တွင်ပြတ်ကျသွားတယ်လို့အမေရိကန်ပစိဖစ်စစ်ဌာနချုပ်ကပြောခဲ့ပါတယ်။ဒ ဒါပေမဲ့အဲ့ဒါကိုနောက်ပိုင်းမှာပြန်ပြင်ပြီးဒုံးကြီးတွေဟာ155မိုင်လောက်ထိပြန်တန်းခဲ့တယ်လို့ပြောင်းပြောခဲ့ပါတယ်ဒုတိယဒုံးကြီးဟာပြစ်လွတ်ချိန်မှာပဲချက်ချင်းပေါက်ကွဲသွားပုံရတယ်လို့ဆိုပြီးဒုံးကြီးတစ်စင်းမှအမေရိကန်ပိုင်ဂွမ်ကျွန်းအတွက်ချင်းချောက်မှုမဖြစ်ခဲ့ပါဘူးလို့ပြောပါတယ
်ရုရှားနိုင်ငံမော်စကိုမြို့တော်မှာစနေနေ့တုန်းကရာနဲ့ချီတဲ့လူအုပ်ကြီးတွေလမ်းပေါ်ထွက်ဆူဝေးပြီးမြို့အာဏာပိုင်တွေရဲ့ခွင့်ပြုချက်အရအင်တာနက်လွတ်လပ်ခွင့်ကိုတောင်းဆိုခဲ့ကြပါတယ်လူမှုအတိုင်းဝိုင်းမျိုးစုံပါဝင်တဲ့ဆန္ဒပြသူတွေဟာအစိုးရဆန့်ကျင်ရေးပိုစတာတွေကင်ဆောင်ပြီးရုရှားနိုင်ငံဆက်သွယ်ရေးအရာရှိချုပ်နဲ့online sensor ဖြတ်တောက်မှုတို့ကိုစန့်ကျင်ကြွေးကြော်ခဲ့ကြပါတယ်။ဆန္ဒပြသူ18ဦးထိမ့်သိမ်းခြင်းခံခဲ့ရတယ်လို့ဒေသခံမီဒီယာတွေကရေးသားဖော်ပြနေကြပါတယ်ခင်ဗျာ
။ဒီနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုကျကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးသွားပါမယ်။ရှိခိုင်ပြည်နယ်မြောက်ပိုင်းမောင်သောဒေသမှာရာနဲ့ချီတဲ့အကြမ်းဖက်သမားတွေကရဲကင်းစခန်းကိုထောက်ဝိုင်းတာမျိုးဆက်ရှိနေတာကြောင့်လုံခြုံရေးကိုတိုးမြင့်ဆောင်ရွက်နေရတယ်လို့မြို့နယ်ရဲအရာရှိတဦးကပြောပါတယ်။မောင်သောမြို့ပေါ်နဲ့စင်ချေဖုံးတဝိုက်မှာစာတင်ကြောင်းတွေပိတ်ထားလိုက်ရပြီးတော့ဈေးဆိုင်အတော်များများပိတ်ထားရတာကြောင့်လာမယ့်ရက်ပိုင်းအတွင်းအစာရေစာအတွက်စိုးရိမ်နေကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းစုံစမ်းထားတဲ့ကိုညာဝင်းအောင်ကပြောပြထားပါတယ်ရှင်။
မောင်နှံမြို့နယ်မြင်းလွတ်မြို့မှာဩဂုတ်26ရက်မနေ့9နိုင်လောက်ကဒေသခံမွတ်စလင်တွေသူတို့အိမ်တွေကိုသူတို့မီးရှို့ကြတာကြောင့်လူညုံရေးတပ်ဖွဲ့ဝင်တွေကနေမြေစိုးမိုးရေးတွားရောက်လုဆောင်စဉ်မှာဘင်္ဂလီအကြမ်းဖက်သမား150လောက်ကဓားရီကန်ဆောင်ပြီးဝိုင်းဝန်းပိတ်ဆို့တဲ့အတွက်ပြစ်ခတ်ရှင်းလင်းခဲ့ရကြောင်းတပ်မတော်ကောက်ွယ်ဦးစည်းချုပ်ရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်တမရုံနဲ့ရဲတပ်ဖွဲ့ကတည်ငြိမ်အေးချမ်းရေးဆောင်ရွက်နေတယ်ဆိုပေမဲ့မောင်တော်ဘူးသီးတောင်ရသေးတောင်ဒေသတွေမှာအခုချိန်ထိအခြေအနေတွေမငြိမ်သက်သေးပါဘူးစနေနေ့မနေ့ပိုင်းတုန်းကမောင်တော်မြို့နယ်မြို့တကြီးရွာမှာအစွန်းရောက်အကြမ်းဖက်သမားတွေကချောင်းမြောင်းပစ်ခတ်တာဖောက်ခွဲတိုက်ခိုက်တာတွေရှိသလိုကျွန်းပေါက်ပြုစုချောင်းဝရဲကင်းကိုလည်းအကြမ်းဖက်အင်အား300ထက်မနည်းကလာဝိုင်းတာတွေရှိခဲ့တယ်လို့မောင်တော်မြို့နယ်ရဲအရာရှိကြီးတဦးက VOA ကိုပြောပါတယ်
ကိုဘက်မှာမြို့ကြီးပေါ့နော်အဲ့မှာပဲမြို့ကြီးဘက်မှာဒီတမန်ရှိရခွေကိုအကြံပေးတယ်ပြစ်တယ်ဆိုတဲ့အခြေအနေပေါ့နော်ဒီဘက်မှာပုံထောင်လေးလို့ကြားတယ်ဒီဘက်မှာမောင်လင်းရောတရက်ကင်းကိုသူတို့လာဝိုင်းနေကျွန်းပေါင်းပြုစုဆိုတဲ့နေရာတောင်စခန်းကိုမနေ့မနေ့စလိုက်ကစပတ်တွေကဝိုင်းနေလို့ပြရတယ်အရာ400ကျော်လို့ကြားတယ်ဟိုအဲလိန်ကျွေးပိုင်းနေရတော့ကျွန်တော်မြို့ကညာလေးကျွန်တော်တို့ကိုယ်တိုင်အခုလုံးလေးရှိပါတယ်
အကြမ်းဖက်သမားတွေရဲ့လန်ဒရာမိုင်းထောင်တိုက်ခိုက်မှုတွေကြောင့်ဒေသခံတွေစိုးရိမ်စိတ်ပိုတိုးနေပြီးနီးစပ်ရာလုံခြုံတဲ့နေရာတွေကိုပြောင်းရွှေ့ခိုးလိုနေကြတယ်လို့ပြည်ခိုင်မျိုးပါတီမောင်နှုံးမျိုးနယ်လွှတ်တော်မှဦးထွန်းလှစိန်ကပြောပါတယ
်လက်မှာမိုင်းထောင်ပါလေရှိတယ်သူတို့တရားတွေပါပေါ့နောက်ကျွန်တော်တို့ဒီလမ်းတွေပါလေထောင်တယ်အဓိကတော့ရတာတော့တော်လေးတော်တာတော့မရှိဘူးကဒီကနေ့မှနမတဲ့တကာကားတို့ရေးတိုင်းတို့ကားတို့ဆိုတော့သူကိုယ်ရတယ်လူရဲ့ဆိုရင်စကားတော့သူတို့ဒါပါနေတမက်တယ်ပါလာတယ်အုပ်စုလေးများတယ်ဆိုတော့ဒီဟိုတလောလုံးကလည်းသူတို့တက်လို့ရှိရင်တော့ဒီညာရတတတက်တာပေါ့အကုန်လုံးဖုတ်တက်ပြလိုက်တယ်ဆိုတော့ဆင်းတော့လို့သူတို့အသက်အနေရှိရပေါ့ဟိုလစ်ကျရအလင်းကင်းနေနေလာရှိက
ြအခုလိုရက်ဆက်အကျန်းဖက်တိုက်ခိုက်မှုတွေကြောင့်မောင်းနှုံးမျိုးမှာဈေးနဲ့ចောင်းတွေပိတ်ထားရတယ်လို့မောင်းနှုံးမျိုးနဲ့ရဲအရာရှိကပြောပါတယ
်လက်ရှိနေတာဘာလို့ဈေးဆိုင်ကလည်းတိုင်းသားတွေရောဒီရဲဆိုင်တွေရောမဖွင့်ကြဘူးလူတော့မနေ့ပိုင်းသေးတရှင်လောက်ပဲရောင်းရဝကြတာပေါ့ဈေးမှလည်းကျွန်တော်လူဆွဲရှိပါတယ်ဈေးမှလှည့်လှည့်ပက်ကင်းနဲ့လုပ်ပေးတယ်ဟိုဖြစ်စဉ်ဖြစ်ပေါ်တဲ့ရက်ကနှီးတယ်တော့လောဆယ်တော့ရှိရလေးနဲ့စားတော့ရပါဘူးရရှိကြတော့ဟိုခက်ခဲလို့ရှိလာနေတဲ့ရုပ်တော့ယူစားတယ်သတင်းကြောင်းတွေကတော့မျိုးတော်ကြောင်းတွေမဖွင့်ဘူးလင်မလေးဈေးဆိုရင်ဖွင့်မထင်ပါဘူ
းမောင်းတော့မှအချိန်လေးဒီအတိုင်းဆက်ဖြစ်နေရင်လာမယ့်သတင်းပတ်အတွင်းအစာရေစာပြတ်တော့မှာကိုစိုးရင်ရာကြောင်းဦးထွန်းလှစိန်ကပြောပါတယ
်ကျွန်တော်မြင်နေအခုကတော့ကုန်6ပြည်လောက်နဲ့စားနေကုန်စိတ်မရှိတော့ဘူးကုန်စိတ်ဆိုတော့ဟိုက9လို့နော်တခြားဟိုပေါ့ဒီအမင်းမျိုးတော့မရှိတော့ဘူးကုန်ကြောက်ကြတော့ကျဲဦးနဲ့ဒီစားတယ်ဟိုအဲ့ဒါလောက်ပဲရှိတယ်ရှင်းလာမယ့်3လရက်ဆိုတော့ကျွန်တော်တည်းကျွန်တော်အထက်ကျတော့ရှိလာကျွန်တော်တို့ကတော့နည်းနည်းဆက်သွယ်တဲ့ခါမှတော့ဒီလိုမှတော့ဟိုရေကဆန်နေရှိတော့မှတော့ပြေးပြီးရှိတယ်ဒီကြေးကနေလာစားနေကပြီးဘူးတော့လူသားတွေဥစ္စာတွေရှိတယ်ပြင်ဆင်ရတယ်ဒီက
ရကိုင်မြောက်ပိုင်းဒေသကအစွန်းရောက်အကြမ်းဖက်သမားတွေဟာနေမြေသိမ်းပိုက်လိုတဲ့ဆန္ဒနဲ့ဒီလိုတိုက်ခိုက်မှုတွေလှုပ်လာတာဖြစ်တယ်လို့မောင်နှမမြို့နယ်ရဲအယားရှိကြီးကပြောပါတယ
်သူတို့အစီအစဉ်တဲ့ပိုင်းထဲမှာအစီအမံချပြီးတော့ကလှုပ်တာကနေမြေတခုလုံးဖိအိုလှုပ်တာပဲ
ဆရာတို့သတင်းကြိုရပါသလား
သတင်းတွေကြိုချော်ရတယ်မရဘူးချော်ရရတယ်ဘာမှမရလို့သူတို့ကဘာသာရေးနဲ့ပတ်သက်လို့သူတို့တစိမ့်တဲ့တင်ကျင်လို့ဆိုမရမရဘူးချော်ရတယ်လည်းဥပဒေရတယ်မရတာများ
ဒီအခုအကြမ်းဖက်တက်ခိုက်မှုကဒီဒေသခံဘင်္ဂလီတွေကလုတာလားဒါမှမဟုတ်ရင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေတရားမဝင်ဝင်ရောက်လာတဲ့လူတွေကတိုက်တာလ
ားဒေသခံဆိုတာကဒီမြေပူရဲ့ကောင်တွေရှိတယ်ဒီကောင်အပြစ်နဲ့ဟိုရေစုံတစ်ခုခုနဲ့တရားထုတ်ပြန်မလာတော့ဘူးအဲ့မှာပဲအဲ့ဘက်နေငါသက်ခံလို့ရုပ်ပြန်လာတယ်အဲ့လိုမျိုးပေါ့ရှောင်းတင်းနေပြီးတော့တစ်ခါလည်းငါတို့ပြန်တက်တယ်ဒါနဲ့ငါကဒီလိုသူကဒီပုဂ္ဂိုလ်ရဲ့ပါရဲလို့ပြရတယ်။သူကအဲ့မှာပြည်နယ်နေကြတော့အဲ့လိုမျိုးသူတို့ပုဂ္ဂိုလ်ပါရဲလို့ပြောပြရတယ
်။ဒီအကျန်းဖက်တိုက်ခိုက်မှုဖြစ်စဉ်ဖြစ်လာတော့တမတော်ကနေပြီးတော့ဟိုအင်အားတွေတက်ပြီးတော့တိုးချလာမဲ့အနေအထားရှိပါလား
။အဲ့ဒါတော့ကြားတော့ကြားတယ်ကျွန်တော်လည်းတော့ကြားတော့ကြား
တယ်။ဟုတ်ကဲ့။
တို့ရှေ့ကိုလှင်းကြတူပတ်လုံးဝင
်ဟုတ်ကဲ့။ဩဂုတ်လ25ရက်ညပိုင်းတုန်းကလည်းရသေးတော်မျိုးနဲ့အထက်နန်းရအုပ်စုစင်အိုးကြီးရွာတဲကိုဘင်္ဂလီအကြမ်းဖက်သမားအင်အား900လောက်ဝင်ရောက်ဖို့ကြိုးစားခဲ့တာကြောင့်ကြီးရွာသားတွေနဲ့လူညုံရေးတပ်ဖွဲ့ဝင်တွေကပြန်လည်ခုခံခဲ့ပြီးလက်ရှိမှာတပ်မတော်စစ်ကြောင်းတစ်ခုတွားရောက်ပြီးလူညုံရေးဆောင်ရွက်ပေးနေကြောင်းတပ်မတော်ကာကွယ်ဦးစည်းချုပ်ယုံကသတင်းထုတ်ပြန်ထားပါရခင်ဗျာ
ကိုညာဝင်းအောင်တင်ပြတော်ရပါရှင်အခုတော့သတင်းသုံးသပ်ချက်ကိုတင်ဆက်ပါမယ်ဒီတစ်ပတ်မှာတော့အာဆီယံအသင်းဝင်နိုင်ငံတွေနဲ့ NLD အစိုးရဆက်ဆံရေးကိုဦးအောင်ခင်းကသုံးသပ်ပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ပြချားပါရရှင်
အာဆီယံကိုကိုစားပြုပြီးအပြည်ဆိုင်ရာအရေးမှာဥဆောင်ပါဝင်ဖို့ဒေါ်ဆန်းစုကြည်ကိုစင်ကာပူဝန်ကြီးချုပ်ကမနစ်ကမေတ္တာရက်ခံမှုပါတယ် NLD အစိုးရဖွဲ့စည်းပြီးနှစ်လအကြာမြန်မာပြည်ကိုလာလေရင်ပန်ကြွားသွားတာဖြစ်လို့ NLD အဖွဲ့ချုပ်ကိုထောက်ခံသူတွေအတွက်စိတ်ကြည်နူးစရာဖြစ်ရပါတယ်နောက်တော့မကြပါဘူးလောနိုင်ငံဗျန်ရှင်းမြို့တော်မှာကျင်းပတဲ့အာဆီယံဖိုရမ်မှာဒေါ်ဆန်းစုကြည်ကရာသက်ပါအာဆီယံစုချင်းမြန်ပြန်ပါတယ်မလေးရှားအခြေစိုက် Asian Strategy and Leadership Institute ဆိုတဲ့ပုဂ္ဂလိကအဖွဲ့ကချင်းမြန်တာဖြစ်ပါတယ်ဒေါ်ဆန်းစုကြည်နဲ့အတူရာသက်ပါအာဆီယံစုချင်းမြန်ခံရသူကတော့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့မလေးရှားဒုဝန်ကြီးချုပ်ဖြစ်ပါတယ်ဒေါ်စုကိုစားဝန်ကြီးဒေါက်တာတပ်မြင့်ကစုကိုလက်ခံရယူပါတယ်လူ့ခွင့်ရေးနဲ့ဒီမိုကရေစီအရေးမှာအစင်းအလာကြီးမားတဲ့ဒေါ်စုကိုအာဆီယံခေါင်းဆောင်လုပ်ဖို့စင်ကာပူဝန်ကြီးချုပ်ကပြောကြားပြီးမကြာမီမှာအာနာရှင်ဟွန်ဆန်နဲ့မတင်ရှားတဲ့မလေးရှားဒုဝန်ကြီးချုပ်နဲ့အတူရာသက်ပါအာဆီယံစုချင်းမြင့်နဲ့မလေးရှားပုဂ္ဂလိကအဖွဲ့ရဲ့အပြုအမူကိုမကျေနပ်သူတွေလည်းရှိပါသေးတယ
်။အာဆီယံအတွက်ဘာမှမလုပ်ရသေးခင်မှာရာသက်ပန်စုချင်းမြင့်ခံရတာဟာပြည်သူအစိုးရကိုထောက်ခံကြိုဆိုပြီးစစ်အာဏာရှင်စနစ်တည်ဆိုးရှိတာကိုစန့်ကျင်တဲ့သဘောလည်းဖြစ်နိုင်ပါတယ်ဘယ်လိုပဲဖြစ်ဖြစ်အာဆီယံအသင်းထဲရောက်သွားရင်အာဆီယံပုံစံအတိုင်းအစည်းအဝေးပေါင်းထောင်ချီပြီးကျင်းပနေရတာနဲ့အချိန်ကုန်တာများပါတယ်ပြည်တွင်းရေးမှာမဆွတ်ဖက်ရေးဆိုတဲ့မူအရာကိုမကြိုက်တဲ့ကိစ္စကိုဘေးဖယ်ထားတာဟာအာဆီယံဒလိဖြစ်ပါတယ်မလေးရှားနဲ့အင်ဒိုနီးရှားကအာဆီယံအရေးလို့ယူဆထားတဲ့ရခိုင်ရိုဟင်ဂျာပြည်ထနာတော်အာဆီယံထိပ်သီးစည်းဝေးပွဲမှာခေါင်းထောင်နိုင်တာမဟုတ်ပါဘူး။အာဆီယံဝန်ကြီးများအစည်းအဝေးမှာအားလုံးသဘောတူမှဆုံးဖြတ်နိုင်တာမို့ဥက္ကဋ္ဌအခမ်းကဏ္ဍဟာအရေးကြီးပါတယ်။အာဆီယံဥက္ကဋ္ဌရဲ့အစီအစဉ်လုပ်ပိုင်ခွင့်ကိုစာရေးပြီးဖော်ပြတာမဟုတ်လို့ဦးသိန်းစိန်အစိုးရဟာရိုဟင်ဂျာကိစ္စကိုဘေးဖယ်ထားနိုင်ခဲ့ပါတယ
်။ဒေါ်စုနိုင်ငံခြားရေးဝန်ကြီးဖြစ်လာတော့အာဆီယံနိုင်ငံတွေဝိုင်းဝန်းတိုက်တွန်းလို့ဒီဇင်ဘာ19ရက်နေ့မှာအစည်းအဝေးကျင်းပဖို့သဘောတူပါလေ။ရန်ကုန်မှာကျင်းပတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအလွတ်ဆွေးနွေးပွဲမှာရခိုင်ပြည်နယ်အခြေအနေကိုဒေါ်စုကရှင်းပြပါတယ်။မြန်မာအစိုးရလုပ်ပုံကိုင်ပုံဟာနေခွေးကြောင့်မလေးရှားဝန်ကြီးကဝေဖန်ပြီးတိကျလွတ်လပ်တဲ့ကျွမ်းကျင်သူအဖွဲ့ကိုစုံစမ်းစစ်ဆေးခိုင်းဖို့အကြံပေးပါတယ်။ဒေါ်စုကလည်းရလကောင်ရဖို့အတွက်အချိန်ယူရာကြောင်းဖြေပါတယ်။နောက်တော့စားသုံးကုန်ပစ္စည်းတင်ဆောင်တဲ့မလေးရှားထောက်ပံ့ရေးသင်္ဘောကိုလာခွင့်ပြုပါတယ်မလေးရှားထောက်ပံ့ရေးပစ္စည်းကိုမြန်မာဘက်မှရောဘင်္ဂလားဒေ့ရှ်ဘက်မှရောဖြန့်ဝေပါတယ
်ရခိုင်ပြည်ထနာဟာ ဗမာစစ်အစိုးရခေတ်မှာပုံစံအမျိုးမျိုးနဲ့ပေါ်ပေါက်ခဲ့ပေမဲ့အာဆီယံအသင်းဟာဝေဖန်ရှုတ်ချတာမျိုးမလုပ်ခဲ့ပါဘူး။အခုမှမလေးရှားဝန်ကြီးချုပ်ကရေးကြီးခွင့်ကျဲလှုပ်လာလို့အလို့သဘောနဲ့ဆွေးနွေးလာတာဖြစ်ပါတယ်။ပြဿနာကင်တွင်မှာစစ်အစိုးရလက်ထက်ကတည်းကပုံမူပျော်ပြောင်းလာပေမဲ့အနှစ်သာရကတော့အတူတူဖြစ်ပါတယ်။နိုင်ငံရေးပထဝီမပြောင်းသလိုနိုင်ငံခြားရေးလှမ်းစဉ်လည်းမပြောင်းနိုင်တဲ့သဘောဖြစ်ပါတယ်။လွန်ခဲ့တဲ့ဧပြီလဖိလစ်ပိုင်နိုင်ငံမနီလာမှာကျင်းပတဲ့အာဆီယံထိပ်သီးညီလာခံမှာလည်းဒေါ်စုဟာအင်ဒိုနီးရှားသမ္မတနဲ့အလွတ်တွေ့ဆုံပြီးရခိုင်ရိုဟင်ဂျာကိစ္စကိုနိုင်ရီဝက်လောက်ဆွေးနွေးကြောင်းသိရပါတယ်။မြန်မာအစိုးရဟာဒီကိစ္စကိုစိုက်လိုက်မှတ်တပ်ဆောင်ရွက်နေကြောင်းဒေါ်စုရှင်းပြတယ်လို့သိရပါတယ်
။အေပီလာနောက်ပိုင်းကျင်းပတဲ့မနီလာအာဆီယံထိပ်သီးညီလာခံမှာရခိုင်ရိုဟင်ဂျာပြဿနာကွဲပြောက်နေပြန်တာတွေ့ရပါတယ်။ညီလာခံအပြစ်ထုတ်ပြန်တဲ့အာဆီယံဥက္ကဋ္ဌရဲ့25မျက်နှာကြေညာချက်မှာဒေသဆိုင်ရာပြဿနာများကိုဖော်ပြပြီးမှရခိုင်ပြည်နယ်ရိုဟင်ဂျာကိစ္စကိုတော့ချန်လှပ်ထားပါတယ်။ရိုဟင်ဂျာကိစ္စကိုဒေသဆိုင်ရာပြဿနာအဖြစ်မလေးရှားနဲ့အင်ဒိုနီးရှားကယူဆကြပြီးမှအာဆီယံထိပ်သီးညီလာခံကအတိအမှန်မပြည့်တဲ့သဘောဖြစ်နေပါတယ်။ဒါကြောင့်အာဆီယံနိုင်ငံတွေမှာလူ့အခွင့်အရေးစိတ်သုံးနေပြီလို့ Human Rights Watch ကဆိုပါတယ်။ရခိုင်ပြဿနာမှာကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်ရဟီလီနဲ့ NLD အစိုးရတို့သဘောထားကွဲလွဲနေပါတယ်။အရင်အစိုးရဟောင်းတုံးသွားတဲ့နီးဗျူဟာတွေကိုပဲ NLD အစိုးရကဆက်သုံးနေလို့စိတ်ပြက်မိတယ်လို့ရဟင်းလီကဆိုပါတယ်။ကာကွယ်ရေးပြည်ထောင်စုနဲ့နေဆက်ရေးရာကိုစစ်တပ်ကကင်ထားတာမို့ရခိုင်ကိစ္စမှာစစ်တပ်နဲ့ NLD သဘောထားချင်းတူတယ်လို့ဖြစ်နေပါတယ်။စစ်တပ်ရဲ့ဥတီချက်ကိုပြက်ပြားစေမဲ့နိုင်ငံခြားရေးလမ်းစဉ်မျိုးကိုစစ်ကောင်းဆောင်ဘက်ကလက်ခံမှာမဟုတ်ဘူးလို့ဝေဖန်သုံးသပ်ကြပါတယ်ခင်ဗျာ။
တင်းသုံးသက်ချက်ကိုကြားခဲ့ကြတာပါရှင် VOA မြန်မာပိုင်းကနေတင်းငွေတွေနဲ့မနက်ခင်းတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ် Play Chicken ဆိုတဲ့အသုံးအနှုန်းကို George Crow နဲ့အတူဒေါ်လလတန်းကတင်ဆက်ထားပါတယ်ရှင
်ဒီတင်းပါအင်္ဂလိပ်မြန်မာစာကန်တာမှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့ idiom အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံး
to play a game of chicken
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက to play play to play ကကစားတာ a game a game ကကစားတည် of of ကရဲ့ chicken chicken ကတမအဖြစ်ကျပောက်စာလို့အဓိပ္ပာယ်ရပေမဲ့ဒီနေရာမှာဘန်စကားရတရေဘောကြောင်တာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့်စကစရူခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတရေဘောကြောင်တဲ့ကစားနည်းတစ်နည်းဖြစ်ပါတယ်။ဒီအသုံးက1950ခုနှစ်များက Rebel Without a Cause ဆိုတဲ့ရုပ်ရှင်ကနေစခဲ့တယ်လို့ဆိုပါတယ်။အဲ့ဒီရုပ်ရှင်ထဲမှာဇက်ဆောင်လူငယ်နှစ်ဦးကကြောက်ကပားစီကိုကာနစီပြိုင်ပေါင်းပြီးဘေသူကကားကြောက်ထဲမှကြမီနောက်ဆုံးတည်တည်လေးခုံချပြေးမလဲဆိုပြီးမယူရဲဆန်တဲ့တတ္တိပြိုင်မှုကနေဆင်းသက်လာတာဖြစ်ပါတယ်။ဒါကြောင့်ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့မယူရဲဆန်တဲ့တတ္တိပြိုင်မှုပဲဖြစ်ပါတယ်။အခုခါသမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ဂျာအပြန်အလှန်ချင်းချောက်နေကြတဲ့အတွက်လေသတင်းမီဒီယာတွေကထရမ့်ကင်ဂျွန်အွန် put the world in danger in a game of chicken ဆိုပြီးထရမ့်နဲ့ကင်ဂျွန်အွန်တို့ကပြဒူကအရင်တရေဘောဆန်ပြီးနောက်ဆုံးလဲဆိုတဲ့တတိပြိုင်မှုကြောင့်တကဘာလုံးအန်ဒီရဲ့ကြောက်ရောက်စီတော့မယ်ဆိုပြီးရေးသားခဲ့ကြတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John likes to play a game of chicken until the other side gives up
John ကမယူရဲ့ဆန်တဲ့တတိပြိုင်မှုကိုသိကြိုက်တယ်လေတဖက်ကအရှုံးပေးတဲ့အထိသူရစမ်းကြည့်လေရှိတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ John likes to play a game of chicken until the other side gives up.
ခုဆက်လက်ကြင်ပြပြီးမှကတော့
to put someone on edge
ဖြစ်ပါတယ်။စာလုံးပေါင်းက to put put to put ကရှိစေတာ someone someone ကဒီဦးတယောက်ရဲ့ onedge on edge ကဆုံးပေါ်မှာဆိုတော့စကားလုံးရဲ့တဲ့ရဲ့ဒီပဲကတော့လူတူးတယောက်ကိုအဆုံးကိုရောက်စေတာဖြစ်ပါတယ်ဒ ဒီတော့ရဲ့ idiom အသေးပဲကလည်းသိမကွာလှပါဘူးလူတူဦးကိုအစွန်းကိုရောက်စေတဲ့ဆိုကလေးကအစွန်းနားမှာရောက်နေတဲ့သူကသူအောက်လိုက်ချမှာကြောက်တဲ့အတွက်ကြောင့်သူ့ကိုစိုးရင်ထိတ်လန့်စေတဲ့သဘောမျိုးဖြစ်ပါတယ် idiom ဆိုတဲ့တော့အသေးပဲကတော့စိုးရင်ထိတ်လန့်စေတာကြောက်လန့်စေတာအလန့်တရားဖြစ်စေတာကိုဆိုလိုတာဖြစ်ပါတယ်ဒီတော့ကိုသမ္မတ Trump မြောက်ကိုရီးယားကိုမိကုံရန်ကုန်တိုက်မယ်ဓာတ်ထည့်ပိုပြင်းထန်ထန်ပြောအောင်မယ် American စစ်တပ်ကlock and loaded လက်နက်တွေအစင်းသင့်ပြင်ထားပြီးစသဖြင့်တို့ပြောခဲ့ရမှာမြောက်ကိုရီးယားဘက်ကလည်းအမေရိကန်ပိုင်း Guam ကျွန်းကိုမကြမီရဲတွေတွေမှဒုံးနဲ့ပြစ်ဖို့လုပ်နေပြီလို့ပြန်ချင်းချောက်ခဲ့တဲ့အတွက်ကြောင့်လေသတင်းမီဒီယာတွေက is not Korea going to nuke the US Trump's rhetoric has put the country on edge ဆိုပြီးတော့ Trump ရဲ့ခုလိုပြောဆိုမှုတွေကြောင့်နိုင်ငံကိုစိုးရိမ်ထိတ်လန့်စေခဲ့တယ်လို့ကြည့်တာကြည့်ကြတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Grubbe ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The threat of bomb attacks has put locals on edge
ဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်လို့ချင်းချောက်မှုတွေရှိတဲ့အတွက်ဒေသခံတွေလည်းစိုးရိမ်ထိတ်လန့်နေကြတယ်လို့ဒီပေရပါလေဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The threat of bomb attacks has put locals on edge
ခုနောက်ဆုံးတင်ပြပေးမှာကတော့
Hold your breath.
ဖြစ်ပါလေ။ဆာလုံးပေါင်းက HOLD hold ကအဓိပ္ပာယ်မျိုးရှိပြီးဒီနေရာမှာတော့ဆိုင်းထားတာခဏရပ်ထားတာဖြစ်ပါလေ။ YOUR ယောဂသင်ရင် BREATH breath ကအသက်ရှူတာဆိုတော့စကူခွင့်တဲ့အဓိပ္ပာယ်ကတော့အသက်ရှူတာခဏရပ်ထားတာဖြစ်ပါလေ။ဒီသုံးရဲ့ idiom အဓိပ္ပာယ်ကလည်းကျမတို့မြန်မာမှာတစ်ခုခုဖြစ်တော်မှာမို့ဆိုရင်လွန်းလို့အသက်တောင်ရဲရဲမရှူရဲဘူးဆိုတဲ့အတုံးနဲ့စင်တူတယ်လို့ဆိုရမှာပါဒီနေ့တော့ရင်တမမရင်တထိတ်ထိတ်နဲ့နေရတာကိုဆလိုတာဖြစ်ပါတယ်ဒီအတုံးကစောစောကဥမာတွေတိုင်းမှာပဲသမ္မတ Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ကြားတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြောဆိုမှုတွေပြင်းထန်လာတဲ့အတွက်ကြောင့်လေ Washington Post စင်စာကြီးက World holds its breath on North Korea ဆိုပြီးတော့မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့ကဘာကြီးကရင်တမမဖြစ်နေလေဆိုပြီးတော့ခေါင်းကြီးမှရေးသားခဲ့တာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Grubbe ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary said she's holding her breath for the exam results to come out
စာမေးပွဲအောင်စင်းတွေထွက်လာဖို့သူ့အနေနဲ့ရင်တမမနဲ့စောင့်နေရတယ်လို့ Mary ကပြောခဲ့တယ်လို့ထိပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
Mary said she's holding her breath for the exam results to come out.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to play a game of chicken, to put someone on edge, to hold your breath.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတ်တန်းက George Crow နဲ့အတူတင်ပြသွားတာပါရှင်။ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တို့နားဆင်လို့ရတဲ့တိကျချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0932318555လေးကိုခေါ်ဆိုနိုင်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရတယ်ဆိုရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဆိုပြီးတော့လိမ့်မှုပြီးတော့စာရေးသားဆက်တင်ကြပါရယ်။ဒါအပြင် VOA ရဲ့အင်တာနက်စာမျက်နှာမှာလည်းမှတ်ချက်ပေးအကြံပေးရေးသားနိုင်ကြပါရယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါရယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com ကြည့်ရှုနိုင်ပါတယ်ခင်ဗျာ
သ
မင်္ဂလာမနက်ခင်းပါတော့တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ16 19နဲ့41တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့မနက်ဒုတိယပိုင်းအစီအစဉ်မှာတော့တိုက်ရိုက်လေလံဆွေးနွေးခန်းကိုတင်ပြမှာပါမအေးသနာကျော်ကတင်ဆက်ထားပါတယ်ရှင
်မင်္ဂလာပါရှင်စနေညတိုင်းရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါရယ်ဒီနေ့ညဆွေးနွေးပြည့်မဲ့အကြောင်းအရာအတွက်ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလည်းလေလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်ကျွန်တော်တို့ဒီနေ့ညဆွေးနွေးကြမှာကတော့ဒီကချင်ပြည်နယ်တွင်းမှာ2017နှစ်စံပိုင်းတွေကစလာတဲ့စစ်ပွဲတွေကြောင့်ဒေသခံကျေးရွာသားတွေစစ်ဘေးရှောင်ထွက်ပြေးကြရတယ်လို့မျိုးဒေသအခြေအနေကလည်းတော်တော်လေးကိုမတီးမငြိမ်ဖြစ်နေတဲ့အနေအထားပေါ်မှာမူတည်ပြီးဆွေးနွေးကြမှာပါ6နှစ်တာကြာလာတဲ့ဒီစစ်မီးကအခုနှစ်ပိုင်းလပိုင်းနေမှာလဲပို့ပြီးတော့ပြန်ပြီးတော့အရှိန်မြင့်လာတာတွေ့ရပါတယ်ကချင်ဒေသခံစစ်ဘေးဒုက္ခသည်တွေရဲ့နေစဉ်လူမှုဘဝတွေစီးပွားရေးဘဝတွေမှာဘလောက်များရုန်းကန်နေရလဲဘလောက်များခက်ခဲနေလဲဆိုတာကိုဆွေးနွေးမေးမြန်းသွားပါမယ်ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ဦးစော်ချက်ကချင်မျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းမြစ်ကြီးနားတာဝန်ခံဖြစ်ပါတယ်။နောက်တဦးဖိတ်ခေါ်ထားတဲ့သူကတော့မက်နီလာသိမ်းပါ။သူက88မျိုးဆက်ငိမ့်ငယ်ရင်းနဲ့ပွင့်လင်းလူအဖွဲ့ကြီးကပါ။နောက်တဦးကချင်ဒီလူမှုအရေးကိုလောက်ကင်နေတဲ့မက်ခွန်ကြာကချင်ငိမ့်ငယ်ရေးကွန်ရက်ညှိနှိုင်းရေးမှုကိုလည်းဖိတ်ခေါ်ထားပါတယ်။နောက်ပြီးတော့ဒီ American ပြည်အောင်စုအခြေဆိုင်ကချင် Alliance အဖွဲ့ရဲ့ဥက္ကဋ္ဌဦးကွန်ဆန်လည်းဒီလေလိုင်းပေါ်ရောက်နေပါပြီ။မေးမြန်းမဲ့သူတွေရောဒီတစ်ခေါက်တော့ email နဲ့ပို့ပြီးတော့ဒီ Facebook ကနေမေးမြန်းတဲ့သူတွေကတော့ပို့များပါတယ်။သူတို့ရဲ့စာတွေကိုလည်းဖတ်ပြီးတော့မေးပေးမှာဖြစ်ပါရဲ့ရှင်။ဟုတ်ကဲ့ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့လူတွေအားလုံးမင်္ဂလာပါ။မင်
္ဂလာပါ။မင်္ဂလာ
ပါ။ဟုတ်ကဲ့ရှင်။ကျွန်မဟိုအားလုံးလေးတည်သွားအောင်လို့လေကချင်ဒေသကဒုက္ခတဲ့အခြေအနေလေးကိုနည်းနည်းလေးအကြံပေးမေးချင်ပါရဲ့ရှင်။ဟိုမနီလာတိုင်းကလောလောလတ်လတ်ပဲအဲ့ဒီဒေသကနေပြန်လာထားတယ်ဆိုတော့ကချင်ဒေသကဒီဒုက္ခတဲ့စခန်းလေးကိုလည်းရောက်ခဲ့တယ်ဆိုတော့အခြေအနေလေးနည်းနည်းလေးရှင်းပြပေးပါမယ်။ဟုတ
်ကဲ့ကျွန်မတို့ဒီတဆုံးတိုက်ပွဲကြောင့်ကျွန်မတို့ဒီနမတီပမတီမှာရှိရဲစစ်ပေးစခန်းကိုကျမတို့အရင်ဆုံးရောက်ခဲ့ပါတယ်။အဲဒီစခန်းနေအပြင်ကျမတို့ခါရှိဆန်ကသတုံးဘက်ကိုလည်းရောက်ခဲ့ပါတယ်။အဲ့လိုရောက်ခဲ့တဲ့အခါမှာကျမတို့တွေ့ကြုံရတဲ့အနေအထားတွေပေါ့နော်ပထမဦးဆုံးဒါပထမတစ်ကြောသွားတဲ့အနေအထားပြီးတော့မှကျမတို့တနိုင်းဘက်ကိုသွားပါတယ်။အဲ့လိုအားလုံးကိုဆုံကုန်လိုက်မယ်ဆိုလို့ရှိရင်ကျမတို့တွေ့ရတဲ့အခါမှာစာနယ်ရိတ်ခန့်ပိုင်းမှာလိုအပ်ချက်တွေကြည့်ရတာကိုအားလုံးအဝိုင်းဝန်းပတ်ဖို့ကုညီမှုတွေလုပ်ဆောင်နေတာလေးကျွန်တော်တို့သိနေရပါတယ်။အဲနောက်တစ်ခုကတော့ဒီဆမ်မရဲ့အပိုင်းပေါ့နော်။ဆမ်မရဲ့အပိုင်းပါလေအင်မတန်မှဟိုယောဂအခြေအနေအဓိကတော့ဖြန်းနာတာတွေအဲတက်ကွေးဖြစ်နေတာတွေအဲယောဂအခြေအနေဝိုင်းယောဂဖြစ်နေတဲ့အနေအထားတွေလည်းကျွန်တော်တို့သိချင်သွားပါသိနေရပါတယ်။အဓိကကျမတို့ကင်အားလုံးကိုအမြင်ထုတ်လိုက်မယ်ဆိုလို့ရှိရင်ကျမတွေ့နေရတာကတော့အဲကလေးတွေရဲ့ပညာရေးပညာရေးဆိုတာအထုပ်ရွာတွေမှာမူလာတန်းအဆင့်ပဲရှိတဲ့အခါမှာနိမ့်ရမျိုးတွေမှာကလေးတွေကတောင်းပတ်ရတဲ့အနေအထားရှိပါတယ်။အဲ့လိုအနေအထားတွေမှာသူတို့မိဘတွေရဲ့အကူအညီပံ့ပိုးမှုတွေနဲ့ကလေးတွေပါရောက်ကြောင်းတက်နေရတဲ့အနေအထားတွေဖြစ်တယ်။အခုလိုစစ်ပေးပြင်လာတဲ့အခါမှာကလေးတွေကြောင်းပညာတက်ဖို့အနေအထားကြောင်းတက်ဖို့အနေအထားမှာအခက်အခဲတွေကိုကျွန်တော်တွေ့နေရတယ်ပေါ့နော်။အဲ့ဒါဒီဆက်နောက်တစ်ချက်ကတော့ကျွန်မတွေ့နေရတဲ့အနေအထားအားလုံးကဒီကလေးတွေဒီစစ်ပေးကံကြောင့်ထန်ရရနေတဲ့စိတ်ထန်ရရနေတဲ့ကလေးတွေရဲ့ဒီအရွယ်မရောက်ခင်ကလေးကလည်းအရွယ်ရောက်ပြီးကလေးတွေဒီသူတို့ရင်ထဲမှာဒီစိတ်ကြီးအဲကြောင့်ရရှိနေတဲ့ထန်ရတွေကျမတို့ကုစားဖို့ကအင်မတန်မှအရေးတကြီးလိုအပ်နေတယ်လို့ကျမအနေနဲ့မြင်ပါတယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဒါရေရှည်ကင်တွေဖြည့်ရှင်ရမယ်ပြဿနာရေးပေါ့နော်လောလောဆယ်မှာဒီဒုက္ခတဲ့စခန်းတွေကိုလှည့်ပြီးသွားခဲ့တယ်ဆိုတော့ဒီဒုက္ခတဲ့စခန်းတစ်ခုနဲ့တစ်ခုအနေအထားရောဘယ်စခန်းကတော့ပိုကောင်းတယ်ဘယ်နယ်မြေကအခြေအနေပိုကောင်းတယ်ဆိုတာမျိုးရှိလားအလုံးတူတူပဲလားအလုံးတူတူမကောင်းတာလားဒါမှမဟုတ်တိတ်မဆိုးရတဲ့အခြေအနေမှာပါလားရှင
်ဟုတ်ကဲ့ရှင်အခုလောလောဆယ်မှာပေါ့နော်ကျမတို့မပြန်ခင်မှာနေပလီဆမတီအဲ့ဒီနဲ့နေရာမှာရှိတဲ့အာစခန်းတွေကဂျွာရီကိုပြန်ပို့ပြန်တည်လို့ရပြီဆိုပြီးတော့ပြန်ပို့တဲ့အစီအစဉ်တွေပြုလုပ်နေတာတော့ကျမတို့တွေ့မြင်ရပါတယ်ဆန်တဲ့ဒေသတွေမှာရှိတဲ့အဓိကတနိုင်းမှာတော့အခုလောလောဆယ်အထိနေဘူးမရှိသေးပါဘူးအမအဓိကထားပြီးတော့နောက်တစ်ခုကမဒီစခန်းတွေနဲ့မတူတဲ့အနေအထားတစ်ခုကိုပြောချင်ပါတယ်အဲ့ဒါကတော့ဒီစုတိုင်းသားတွေအများစုနေထိုင်တဲ့ခါရှိဆန်ကနဲ့စတုံးမှာရှိတဲ့တိုင်းသားလူမျိုးလူစုလူမျိုးတွေကဆိုလို့ရှိရင်သူတို့ကဘယ်သူဘယ်အဖွဲ့အစည်းရဲ့ဥပဒေထောက်ပံ့မှုကိုမှမယူဘဲနဲ့ပေါ့နော်စ တ်နိုင်တဲ့ပေါ့ဝယ်မွေးရလို့နီးစက်ရရွာတွေမှာလုတ်ပိုင်ဆောက်ဆောက်ပြီးတော့သူတို့ရက်တည်နေရတဲ့အနေအထားတွေရှိခဲ့ပါရှိနေပါတယ်တမိုင်တမိုင်လုံဆောင်ပြီးတော့ရက်တည်နေတဲ့ရမန်ရန်ခါအလှရှင်တွေလာပြီးတော့လှူဒန်းတာတွေရှိပါတယ်ကျမတို့ဒီရန်ကုန်နေသွားတော့ဆိုလို့ရှိရင်ဒီစခန်းသုံးခုဒီမြို့မှာရှိရဆိုတော့ကျမတို့လုံးဝမသိခဲ့တာပါဘူးသူတို့ရဲ့ရွာရဲ့ဟိုဘက်ကိုထွက်လိုက်မယ်ဆိုရင်တရုတ်ပြည်ပေါ့နော်အဲ့ဘက်ကိုလည်းမသွားဘူးစစ်ပေးဆောင်စခန်းတွေကိုလည်းမသွားနဲ့လေသူတို့ရဲ့ဒီနီးစက်ရရွာလေးအနည်းအနာမှာပဲသူတို့ခြေတော့ပေါ်သူတို့ရက်တည်ပြီးနေထိုင်နေရတာကိုဒါအနေထားပုံစံတစ်မျိုးနဲ့ကျွန်တော်တို့တွေ့ခဲ့ရပါတယ်ရှင
်ဟုတ်ကဲ့မနေလာတဲ့ဖြစ်ကြပေးတာကျေးဇူးတင်ပါတယ်ဆိုတော့ဒီဒုက္ခသည်တွေရဲ့စခန်းခြေနေတွေကိုအမှသွားကြည့်ခဲ့တယ်ဆိုတော့ကျွန်မအခုခသည်တွေအကူအညီပေးရေးအခြေအနေလည်းဘလို့ရှိလဲဆိုတာကိုသိချင်ပါတယ်ရှင်အဲ့တော့ဦးစော်ချက်ကိုကျွန်မမေးချင်ပါတယ်ဒီဒုက္ခသည်တွေအကူအညီပေးရေးကဟိုအကူအညီပေးမဲ့သူတွေရှိလားဟိုအဆင်ပြေလွယ်ကူလားဒုက္ခသည်တွေလိုအပ်နေတဲ့အကူအညီအပြည့်အဝရပါလားဥစွာချက်ဖြေကြားပေးပါရှင
်ဟုတ်ကဲ့ဒုက္ခသည်တွေရဲ့အကူအညီမှုကကျွန်တော်တို့ဒီလောလောလတ်ပဲကျွန်တော်တို့ဒီတဆုံတိုက်ပွဲခုနကကျွန်တော်တို့အမပြောကြားတယ်လို့ပါပဲအခုလောလောလတ်ပဲကျွန်တော်တို့အဖွဲ့ကြီးဒီတဆုံနမ်ပြီးမှရှိတဲ့ဒုက္ခသည်တွေကိုကိုဖို့ကျွန်တော်တို့ဆင်းခဲ့ပါလေအဖွဲ့ကြီးအစီအစဉ်ကျွန်တော်တို့ကိုကျွန်တော်တို့ကိုပတ်နေဟာဒီကျွန်တော်တို့ကိုလုပ်ခဲ့ပါလေဒါပေမဲ့ကျွန်တော်တို့ဘာဖတ်တာကကျွန်တော်တို့ကိုချင်းပြတာလို့ခေါင်းဆုံးပြီးခေါင်းနဲ့ချင်းဖိုက်ချင်းတယ်ချင်းမှာတမတော်ကဒီကျွန်တော်တို့ကမိုက်ချင်းမှာစားစည်းပါတယ်စိတ်ချင်းပါတယ်လုပ်ခဲ့တာအဲ့ဒါတော့ဘယ်လိုဆက်နေလဲမဖြစ်တဲ့စိတ်ချတယ်ပေါ့နော်အဲဒီဒုက္ခတွေဒီရောက်ဖို့ကအချိန်နဲ့အမြကျွန်တော်တို့ကတံဖိုးရှိတယ်အဲ့ချိန်မှာတို့ကလမ်းမှာအဲ့ဒီခေတ်ကမှာကျွန်တော်တို့စားစည်းပြည့်ချင်းအချင်းအဲဒုက္ခတွေဒီမှာအချိန်ကြီးကျွန်တော်တို့ဟိုကအဲဒီကိုမျိုးရဲ့ဖြစ်စီတွေအလိုရမ်းတဲ့ငွေတွေကိုကျွန်တော်အချင်းကြီးမရောက်နိုင်တဲ့အချင်းတစ်ခုအတိုက်တာဟိုပါပေါ့အတားစီတစ်ခုတော့ဖြစ်ဖြစ်အဲတုံ့ပြန်ရတာပေါ့အဲနေရာကြကြအကြည့်ပေါ့ကျွန်တော်တို့ချင်းတွေကရမဟုတ်ပါဘူးအဲ့လိုသူတို့နေရာကြကြအကြည့်မှာကျွန်တော်တို့ရစ်ခါပို့တယ် IGG တွေကိုကျွန်တော်တို့လိုအပ်တဲ့စားရစ်ခါတွေပို့တယ်ဆိုတော့အများရမ်းတဲ့လုံခဲတဲ့မြစ်ပိုင်းမှာလည်းအလီလီနဲ့ကျွန်တော်တို့စည်းနေစားနေရတယ်အခုဒီခေါက်တော့ကျွန်တော်တို့လက်ပြေးပေါ့နော်။ရတမ်တော်ကဘလို့ကျွန်တော်တို့ဒီရစ်ခါပို့တဲ့ချိန်မှာဘလို့အထက်သေးတယ်အားရှိလို့တယ်ဆိုတော့ကျွန်တော်ညက်ပြီးဆိုတော့ကျွန်တော်တို့အထူးဆွေးရတာရှိပါတယ်။အဲကြောင့်ဒီ IDG ရဲ့စာနဲ့ရစ်ခါအထောက်ပံ့ပစ္စည်းတွေဒီအမီပို့တဲ့ချိန်မှာတမ်တော်အနေနဲ့စားတာကြတော့ကျွန်တော်တို့ကဒီရစ်ခါတွေကရေစေဘလောက်ဝင်ရအောင်မယ်ဆိုတော့အမှတ်ခံချက်ကဘယ်လိုမှအလုံးလုံးဆိုချင်မသိနိုင်ဘူးလို့ IDG ရဲ့ဘဝကတကယ်ရေစေမှာဝင်နေကြတယ်
ဟုတ်ကဲ့ဟုတ်ကဲ့ရှင်အဲ့တော့ဒုက္ခသည်တွေအကူအညီပေးရေးမှာကြားနေပြီးတော့ဒီတားဆီးမှုတွေရှိနေတဲ့အတွက်ကြောင့်မလို့ဒုက္ခသည်တွေစီကိုအကူအညီတွေချောချောမွေ့မွေ့မရောက်ဘူးဆိုတဲ့အချက်ကိုရင်ဆိုင်နေရတယ်ပေါ့လေအဲ့ဒီအချိန်မှာဒုက္ခသည်တွေကိုအကူအညီပေးနေတဲ့ပမာဏရောဒုက္ခသည်တွေလိုအပ်မှုနဲ့ဟိုလုံလောက်ပါရဲ့လားဟိုဒုက္ခသည်တွေဘယ်လိုများရက်တည်နေပါလဲဒီလိုအခြေအနေထားမျိုးမှာ
အဒီလိုတော့ဟိုပါကျွန်တော်တို့ကိုပတ်နဲ့လမ်းကြောင်းကိုဒီလိုလလလလပဲအဲတွားခွင့်လမ်းခွင့်ပြုမယ်ဆိုရင်အခုနိုင်ငံတကာကကိုပတ်နဲ့ဥစ္စာတွေလည်းအလေအကျိုးရောက်မယ်အချင်းကြီးရောက်မယ်ကျွန်တော်တို့ကြတဲ့အခါတည်းလဲအဲဆက်နေကြတော့သူတို့ကိုကိုပတ်ကတည်းကလုံငန်းကိုကျွန်တော်တို့လက်ထိအခုလုံးလုံးဆက်လုပ်နေပါတယ်အခုကျွန်တော်တို့ဒီကစင်တာပုံတဲ့ဆိုရင်လည်းအဲကျွန်တော်တို့ပြုတယ်ပြုတဲ့ချိန်မှာလည်းလမ်းမှာအစားတွေကိုအချင်းကြီးအကျော်လာခိုင်းမျိုးမဖြစ်ဘူးစိတ်တင်တာဖြစ်တယ်အဲကြောင့်အလီလီအမြင်ပဲဖြစ်နေတယ်ကျွန်တော်တို့တမ်တော်အမြင်နဲ့ခေါင်းစဉ်ကပ်တာတုံဆုံရင်းပေါ့အထက်ကမိကြမှာစိတ်ကနေကျော်လာခိုင်းဖြစ်နေဆိုတော့အမြင်ခေါင်းစဉ်နဲ့ကျွန်တော်တို့ကိုနောက်ဆက်ပေးနေတဲ့အဲလမ်းပေါ်ကအခုတချို့တုံးတယ်လို့တကယ်ညာဒီအချင်းကြီးတော့ခိုင်းပြီးဆိုရင်ဒီ IGG တွေကလုံတော့မအတိုက်တာဖြစ်တဲ့ဖြစ်ဖြစ်ပါလိမ့်မယ်
ဟုတ်ကဲ့ရှင်အဲ့တော့အတားအဆီးတွေဒါမရှိဘူးဆိုရင် IGB တွေအတွက်ပို့နေတဲ့ဒုက္ခသည်တွေအတွက်ပို့နေတဲ့အကူအညီတွေကသူတို့တွေကိုအတိုင်းအတာတစ်ခုထိရက်တည်နိုင်အောင်လို့ဟိုပံ့ပိုးပေးမယ်ဆိုတဲ့သဘောပေါ့နော်ဟိုဒီမှာဒုက္ခသည်တချို့ကဟိုအခုနေရက်ပြန်နေကြပါပြီဒီရက်ပိုင်းတွင်မှာနေရက်ပြန်တချို့ပိုင်းကဒုက္ခသည်တွေဒီ Nampty ဟိုစာမိုးကောင်းဘက်ကဒီကဆုံရွာသားတွေကသူတို့နေရက်ကိုပြန်ပြီးပြန်ခိုင်းနေပြီလို့ပြောပါတယ်အဲ့ဒီမှာဒီဒုက္ခသည်တွေသူတို့နေရက်ပြန်တဲ့အနေထားမှာရောနေရပြန်လိုက်တာနဲ့တို့ကအဆင်ပြေသွားလားဒါမှမဟုတ်တို့မှာဘလို့လိုအပ်ချက်တွေရှိနေလဲဆိုတာမတ်ခွန်ကြောင်မေးချင်ပါတယ်ရှင်မတ်ခွန်ကြားကြပါလား
ဟုတ်အခုဟုတ်ကဲ့ကြားပါတယ်ရှင်ကဆုံဒေတာကလူတွေဟာဒီမှာရောက်နေတာမကြသေးဘူးရှင်တို့တွေကိုကဆုံရွာမှာဒီတတ်မတော်ကဝင်ရောက်ပြစ်ခတ်တဲ့10ရက်ဩဂတ်ကနေ13ရက်ဩဂတ်ကကြားထဲမှာရောက်လာကြတာဖြစ်ပါတယ်တို့ကို23ရက်ဩဂတ်လမှာပဲလွန်ခဲ့တဲ့တပတ်ကပဲအပြီးပြန်ပြီးမှပြန်ပို့တာဖြစ်ပါတယ်အဲ့တော့တို့တွေဟာဒီနတ်မတိမှာ ลานีราฮะเสียยตากาละไปสิว่าได้เช่นแต่ต้องมุโลจีกระทรวงยุวาธารยุวาธิการฮะเสียยจอสตองเนี่ยไปสิได้ล่ะဖြစ်တဲ့အတွက်ကြောင့်မို့လို့အချိန်နေဟာတခြားယွာတွေနဲ့ရှင်လို့ရှိရင်တော့အနေနဲ့တတ်တာတွေလို့ပြောလို့ရပါသေးတယ်တို့ရဲ့အိမ်လေးကြံပါသေးတယ်တို့တော့လည်းပဲဒီယွာသားတွေစားပြီးထွက်ခွာလာတဲ့အချိန်မှာမိသူမန်းတော့မတည်ဘူးပေါ့ပြောလို့တော့တအားဆွဆွဲလို့တော့မရဘူးတို့ရဲ့ဒေတာမှာရှိနေတယ်တို့ရဲ့ဂ သွားတာမျိုးကိုတွေ့ရပါတယ်ရှင်ဒါကြောင့်မို့လို့တို့ရွာမှာငကိုကလေးကရှိနေတဲ့လွန်ခဲ့တဲ့73ရက်ကာလအတွင်းနဲ့အခုပြန်ရောက်တဲ့အချိန်အထိဓာတ်ထဲမှာပျက်စီးသွားတာအများကြီးရှိတဲ့အတွက်ကြောင့်တချို့လူတွေအတွက်ကတော့ဒီဘဝပြန်လဲရပ်တည်ဖို့အတွက်ခက်ခဲပါတယ်နောက်တစ်ခုကတော့ဒီကဆုတ်အပါအဝင်အနမတိအပါဝင်ဒီတနိုင်းရဲ့လီစုတွေကဒီဒီစဒုံဒေတာအထိဆိုလို့ရှိရင်တော့ဒါအကုန်လုံးပြောနေတာမဏိလာသိန်းနဲ့ကိုစောကြပြောနေတာနှစ်ခုစလုံးဟာအစိုးရရဲ့ထုံးချုပ်မှုဒေတာကအကြောင်းတွေပဲဖြစ်ပါတယ်ဒီတမတို့ရဲ့ဒီကချင်ဒေတာနဲ့ရှမ်းပြည်နယ်မှာအစိုးရရဲ့ထိန်းချုပ်မှုပြင်ပမှာရှိနေတဲ့အဲဒီ IDP တွေဟာ28ရာခိုင်နှုန်းရှိပါတယ်ရှင်ဒါကိုဒီ UN OCHA ကနေပြီးတော့မှဒီ media update ဆိုပြီးမှထုတ်ထားတာလည်းရှိပါတယ်အဲ့တော့အကုန်လုံးကိုခြုံပြီးပြောမယ်ဆိုလို့ရှိရင်စုစုပေါင်းလိုအပ်ချက်ရဲ့48ရာခိုင်နှုန်း 48.5 ရာခိုင်နှုန်းပဲရရှိသေးတာဖြစ်ပါတယ်ကချင်ဒေတာမှာဆိုရင်သူ့ရဲ့လိုအပ်ချက်ရဲ့25ရာခိုင်နှုန်းပဲပို့နိုင်ပြီးတော့မှရှမ်းဒေတာမှာဆိုရင်19ရာခိုင်နှုန်းပဲပို့နိုင်သေးတာဖြစ်ပါတယ်ဒါနဲ့56ရာခိုင်နှုန်းကတော့ရခိုင်ဒေတာကိုရောက်သွားတာဖြစ်ပါတယ်အဲ့တော့တနိုင်ငံလုံးမှာစုစုပေါင်းဒီဒုက္ခတွေတွေအတွက်လိုအပ်ချက်ဟာ 150.3 million dollar ရှိပေမဲ့တကယ်တော့အခုအချိန်ထိရရှိသွားတာဟာ 87.5 million dollar ပဲရှိသေးတာဖြစ်တဲ့အတွက်ကြောင့်လိုအပ်ချက်အားလုံးရဲ့ 48.5 ရာခိုင်နှုန်းပဲ funded ဖြစ်ပြီးရရှိသေးတာဖြစ်တယ်။ဒါဟာကျမတို့စားတောင်းမှုမှာလည်း50ရာခိုင်နှုန်းကျော် 52 ရာခိုင်နှုန်းလိုအပ်နေသေးတယ်ကျမရေးပညာရေးအားလုံးမှာထိခိုက်တာဖြစ်ပါတယ်ရှင့်နောက်တစ်ခုကတော့အခုနောက်ကိုစောကြပြောတယ်လို့ပေါ့အကယ်၍များပို့ပေးရင်ရမယ်လို့ပြောတော်လဲပဲဒီအစိုးရထိန်းချုပ်မှုပြင်ပမှာရှိနေတဲ့ဒုက္ခတွေရဲ့ခြေကိုဒီတွားပြီးတော့မှဒီပံ့ပိုးမှုတွေပြုလုပ်ဖို့အတွက်အပီတီဆိုင်ရာအဖွဲ့အစည်းများနဲ့ကုလသမဂ္ဂအဖွဲ့အစည်းများတွေမရရှိဘူးဆိုတာကိုလည်းပဲဒီကျမတို့ humanitarian update ဒီလိုရှင်တော့ humanitarian overview ဆိုပြီးမှဒီကုလသမဂ္ဂအဖွဲ့အစည်းကနေပြီးတော့မှ UN OCHA ကနေဒီထုတ်ထားတဲ့ report မှာပါပါတယ်ရှင်ဒီအဲကျွန်းမှာပဲထုတ်ထားတာပါရှင်အဲ့တော့အဲ့မှာပါထားတာအရာဆိုလို့ရှိရင်တော့ဒီ2016 April ကနေစပြီးတော့ဒီထိန်းချုပ်မှုတွေအကုန်လုံးရှိသွားပြီးတော့အခုချိန်ထိကုလသမဂ္ဂအဖွဲ့အစည်းနဲ့နိုင်ငံတကာ NGO တွေဟာဒီအစိုးရထိန်းချုပ်မှုပြင်ပမှာရှိတဲ့နေရာတွေကိုပံ့ပိုးမှုတွေမလုပ်နိုင်ပါဘူးရှင်ဒေသခံအဖွဲ့အစည်းလုပ်နိုင်တာဆိုတာလည်း25ရာခိုင်နှုန်းလောက်ပဲကာပါဖြစ်ပါတယ်ဒါကြောင့်မို့လို့ဒီအစိုးရထိန်းချုပ်မှုရှိတဲ့ data က IDP တွေနဲ့ပြင်ပက data က IDP တွေရဲ့အခြေအနေဟာမိုးနဲ့ရေမြေစီနဲ့ရေလိုကွာခြားနေပါတယ်ရှင်။ဒါဟာကျမတို့ရဲ့ဒီပညာရေးကျမကြီးအားလုံးမှာထိခိုက်တယ်။ပညာရေးမှာဆိုလို့ရှိရင်အခုချိန်မှာဆိုရင် Laser Monitor အထက်တန်းကျောင်းကနေပြီးအထက်တန်းကိုအောင်မြင်တဲ့ဒီမြန်မာနိုင်ငံအစိုးရရဲ့ curriculum ကိုတုံးပြီးအောင်မြင်တဲ့ကျောင်းသားပေါင်း1200ကျော်နေပါပြီ okay. ဒီကျောင်းသားတွေဟာကိုဘယ်မှာမှအတိမတ်ပြမှုမရှိတဲ့အတွက်ကြောင့်ဘယ်ကိုမှကျောင်းဆက်တက်လို့မရတဲ့အတွက်ကြောင့်မလို့ဒီပြင်ပမှာရှိနေတဲ့ဒီဒုက္ခတွေ IDP တွေဟာအစိုးရထိန်းချုပ်မှုပြင်ပမှာရှိနေတဲ့ကလေးတွေဟာတို့ရဲ့ပညာရေးဟာလုံးဝမျောလင့်ချက်ကိမဲ့တယ်လို့ဖြစ်နေပါတယ
်ဆ
ရာအောင်စူးစမ်းရင်တော့အတိမတ်ပြမှုမရှိတဲ့အတွက်ကြောင့်ဘယ်မှဆက်သွားလို့မရဘူ
းသူ
နည်းသူစွာတော်တော်များများမှလည်းမူလတန်းအဆင့်ပဲရှိသေးတဲ့အတွက်ကြောင့်အလဲတန်းနဲ့အထက်တန်းတက်ဖို့ကို gap အကြီးကြီးဖြစ်နေပါတယ်အဲ့ဒီခုကို
ပညာရေးနဲ့ဒီကျမ်းမာရေးကိစ္စရေရှည်ကင်တွေရမယ်ကိစ္စတွေကိုအသေးစိတ်ထပ်ပြီးတော့ဆွေးနွေးကြပါတယ်အခုတော့ဒီ American အခြေစားရေးဒီကချင်လိုင်းရဲ့စဖွဲ့ကဥက္ကဋ္ဌဥက္ကွမ်ဆန်ကိုနည်းနည်းမေးကြပါတယ်ဥက္ကွမ်ဆန်စီကနေပြီးတော့ဒီဒုက္ခသည်တွေဥက္ကွမ်ဆန်တို့အဖွဲ့ကနေပြီးတော့ဟိုဆက်သွယ်တဲ့အခါမှာဘလို့တို့ရဲ့လိုအပ်ချက်တွေကိုပြောလဲအဓိကဘာအခက်ခဲကိုတင်ပြလဲဆိုတာသိကြပါတယ်ရှင်ဥက္ကွမ်ဆန်ကြားရပါလား
ကြရပါခင်ဗျအဓိကတော့ခုနဆံမခွန်ကြပြောသွားတဲ့အတိုင်းပေါ့နော်လူလူအပ်ချက်ကတော့အများကြီးရှိပါတယ်ဒါပေမဲ့ခုနရေရှည်ကိစ္စနဲ့ပတ်သက်မှာတော့ပညာရေးကိစ္စတော့နောက်တစ်ခုကဒီ psychological ဆိုတာဒီလောက်အချိန်ကြာအောင်လူဒုက္ခဆင်းရဲခံမှနေရတာလူတူဦးတယောက်အတွက်စိတ်ဝေဒနာပေါ့နော် psychological impact ကတော့
ဟုတ်ကဲ့မန်ဒီလာကျွန်တော်မြင်နေရပါတယ်
နောက်တစ်ခုကတော့ဟုတ်ကဲ့ကြားရပါလားခင်ဗျ
ဟုတ်ကဲ့ကြားရပါတယ်
ဟုတ်ကဲ့နောက်တစ်ခုကတော့ဒီလိုအပ်ချက်ဆိုကျွန်တော်ဒီမြို့ဘက်မှာရှိအစိုးရထိန်းချုပ်တဲ့နေရာဘက်မှာရှိတဲ့ဒီဒုက္ခတွေအကြောင်းနဲ့ထပ်တူပဲကျွန်တော်ဒီ KO 听出的你啊，别干就是，多多不不，叔叔爷爷不看你啊，对你啊，喏，你那样家里别个姑你他妈，你不不困也嘛别个哈喽，然后西瓜给啥喽，就啊，就那面老个喽，哎呀，这个我就你啊，什么？牡丹里人偏在哈里算，他天天都讲，过讲老奶奶听的讲，伢。
是，哎，对嘛，啊，对个，现在你伢也开开了，过那种话了没有？过年里没不变奶奶，你差不喏？哎，都暴露表啊，没啦，啊，对嘛，总是散步呗。
没偏到的不错了吧？过年没不了，不了也还有些。不呢，过不呢的下午。
ဒီရင်းနဲ့မြေသားတင်လက်ဆိုရတော့ရှင်ကကချင်အကြောင်းကတော့ VOA ပြောမှသိရမှာပါတဲ့စစ်ဘေးရှောင်နေကြရတာဘသူအပြစ်လဲဆိုတာတော့သိကြပါမလားမသိဘူးတဲ့ကဲဆယ်ရေးတောင်သွားလို့မရဘူးလို့သိရပါတယ်ဗျာဆိုပြီးပြောထားပါတယ်ဒါလည်းခုနကပင်တိုင်ဆွေးနွေးသွားတဲ့သူတွေပြောသွားတယ်လို့မျိုးဟိုဒီကဲဆယ်ဟိုဇာဒီအကူအညီတွေပို့လို့မရဘူးဆိုတဲ့အနေအထားကိုသူပြောတာပါနောက်ပြီးတော့ဒီလူငယ်အနာဂတ်နဲ့ပတ်သက်ပြီးပြောလာတယ်တော်ရရှင်နေတယ်မှာဆိုရင်တော့ကိုချစ်ထွန်းကစစ်ပွဲဆိုတာတိုင်းပြည်နာတယ်ပညာသင်မဲ့ကလေးတွေကိုကြည်လိုက်သူရဲ့အနာဂတ်ဘယ်လိုရင်ဆိုင်ကြမလဲအခုလိုမျိုးစစ်ပွဲတွေခဏခဏဖြစ်တော့ပြည်သူတွေအလုံးဒုက္ခရောက်ရမကဘာစားမလဲဘယ်မှာနေထိုင်မလဲကျွဲနှကောင်ခတ်တော့မြေစာပင်မဲ့နာပါတယ်ညင်ညင်နိုင်နိုင်လှုပ်ဆောင်တင်ပါတယ်ဆိုပြီးတော့ရေးလာပါတယ်နောက်ထပ်ဒီဟိုဂျားရဲကနေပြပြည်သူတွေခံရပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ကိုလူကလည်းခလေးနဲ့အရက်သားတွေပဲဒုက္ခပါပဲတဲ့စစ်တိုက်တဲ့နှစ်ဖက်စလုံးကမိသားစုတွေလုံခြုံမှုအပြည့်ရှိကြပါတယ်ဒါကတော့စစ်တိုက်တဲ့ဟိုနှစ်ဖက်ကမိသားစုတွေကိုပြောတာပါဂျားရဲကဒီအဲ့ဒီဒေသမှာရှိနေတဲ့ခလေးတွေအရက်သားတွေကမြေစာပြင်လိုမျိုးခံရပါတယ်ဆိုပြီးရေးလာပါတယ်အဲ့လိုမြေစာပြင်ဆိုလို့ဟုတ်ပါရဲ့မြေစာပြင်ဆိုလို့ဒီစစ်မဲ့ဖြစ်ပေါ်အရင်တော့အရသာပြည်သူတွေကဒီမြေစာပြင်ဖြစ်ရတယ်ဆိုတာကတော့ဟိုအမြဲတမ်းဒီမှန်ကန်တဲ့အနေအထားတစ်ခုပါပဲဒီမှာတော်ရရှင်နောက်တစ်ယောက်ကကချင်လူမှုအဖွဲ့ကအမှန်တကယ်ဒုက္ခရောက်နေတဲ့သူတွေကိုကူညီခြင်းပြည်နယ်အစိုးရကိုပစ္စည်းတွေအပ်ပြီးတော့အစိုးရအဖွဲ့နဲ့အတူလိုက်ပါပို့ဆောင်ကူညီမှာအမှန်တရားဖြစ်ပါမယ်ဒီလိုမလုပ်တာရိုးသားမှုမရှိတဲ့အပြုအမူကိုပြသရာရောက်တယ်လို့ပြောထားပါတယ်ဒါပေမဲ့ဒီမှာကျွန်မကတော့လည်းဒီပြည်နယ်ဆွေးနွေးတဲ့သူတွေပြောသွားပြီးလို့ထပ်မမေးတော့ပါဘူးဒီတော်ရရှင်ကိုပြန်ပြီးတော့ပြည့်ဖြေကြရမယ်ဆိုရင်တော့ဒီသူပြောတဲ့ဒုက္ခတွေဆိုတာကလည်းဒီအစိုးရကိုပေးလိုက်ရုံနဲ့ဒုက္ခတွေရိစီကိုဒီအကူအညီတွေအကုန်လုံးရောက်သွားတာမဟုတ်ပါဘူးဒုက္ခတွေဆိုတာလည်းအစိုးရထိန်းချုပ်ထားတဲ့နေမြေထဲမှာရှိတဲ့ဒုက္ခတွေနောက်ပြီးတော့အစိုးရတာဝန်မယူထားတဲ့ဒေတာကဒုက္ခတွေတွေလည်းအများအပြားရှိနေတော့ဟိုအကူအညီတိုင်းကတော့ဒီအစိုးရစီပေးရုံနဲ့ဒုက္ခတွေရိစီကိုမရောက်နိုင်ပါဘူးရှင်နောက်ငင်းချင်းရေးနဲ့ပတ်သက်ပြီးရေးလာကြတဲ့သောရရှင်တွေထဲမှာ countdown ဆိုတဲ့သောရရှင်ကလက်နဲ့နဲ့ငင်းချင်းရေးတိဆောက်လို့မရနိုင်ပါဘူးတဲ့ပြည်သူတွေတိုင်းရင်းသားတွေပင်လယ်ဒုက္ခဝေနေအောင်ပါပါပဲလို့ပြောလာပါတယ်။နောက်ကောင်းမြတ်သူဆိုတဲ့တယောက်ကတော့စစ်ပွဲတွေဖြစ်အောင်ဘယ်သူတွေလုပ်နေတာပါလဲ။ဘယ်သူတွေဒုက္ခရောက်ပါလဲ။ဘယ်သူတွေကဲမာလဲ။လက်နဲ့ဆွဲကင်မှုရက်တန်းကရက်ဖို့အချိန်စောင့်မျှော်လျက်ပါတဲ့။ဟုတ်ကဲ့။အခုကျမဒီ Facebook စာရီးခဏနားပြီးတော့အခုလေးလိုက်မကစောင့်နေတဲ့ကိုတီးလယ်မှုကိုအလှည့်ပေးကြပါလိမ့်။ဒီဆွေးနွေးပင်တိုင်းဆွေးနွေးကြတဲ့သူတွေအကုန်လုံးလေးလိုက်မှာရှိပါတယ်။ကိုတီးလယ်မှုဗာမြမေးမြန်းကြပါလဲရှင
်။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်အနေနဲ့ကတော့ဒီစစ်ပွဲတွေဖြစ်နေတာဒီအစိုးရစစ်တပ်ရဲ့အကြောင်းလို့ကျွန်တော်တော့ပြောလို့ရပါတယ်ခင်ဗျ။ဘာဖြစ်လဲဆိုတော့ဦးသိန်းစင်အခြေအနေဦးသိန်းစင်ခက်တော့ကသူတို့ပြစ်ခတ်ရစဲလုပ်မယ်ဗာညာသူတို့ပြောခဲ့ပါတယ်။ဒါပေမဲ့ကချင်ဒေသတွေမှာနော်သူတို့တွားတိုက်ပြီးတော့သူတို့မတရားလှုပ်ဆောင်ခဲ့တာတွေအများကြီးကျွန်တော်တို့သိရပါတယ်။ဘာဖြစ်လဲကချင်တွေကနော်သူတို့ဒီအောက်မှာလာတိုက်တာမဟုတ်ဘူးနော်။ဗမာအစိုးရစစ်တပ်ကတွားတိုက်တာဖြစ်ပါတယ်။အကြောင်းမို့နော်စစ်ရတိုက်ပြီးဆိုရင်နော်ရန်သူပဲတိုက်တာမဟုတ်ဘူးဗျရွာသားတွေပါသူတို့ပြစ်တာကုတ်ပြစ်တာဒါကြောင့်မို့ရှိတဲ့ပစ္စည်းတွေသူတို့အကုန်လုံးယူတာဒါကြောင့်မို့သူတို့ကလှုပ်ဆောင်နေတာကတော့မတရားလှုပ်ဆောင်နေတာဖြစ်ပြလေသူတို့စစ်တပ်တွေရုတ်သိမ်းမယ်လို့ပြောခဲ့ပါတယ်ဦးသိန်းစင်ဆိုရတော့ပြောခဲ့ပြီမဲ့နောက်ဆုံးတော့နော်နိုင်ငံကအကူအညီတွေနဲ့စစ်ရင်အားတွေဖြည့်ပြီးတော့သူတို့တွားပြီးတော့ထတ်တိုက်တယ်ပါတွားတိုက်တာကိုကျွန်တော်တို့သိရပါတယ်ပေါ့ဗျာနောက်ပြီးတော့ဒီကင်းပြည်နယ်မှာလည်းသူတို့အခုပိခရဆဲလောက်တယ်ဆိုပြီးတော့သူပိခရဆဲအကြောင်းပြပြီးတော့စစ်စခန်းနဲ့အများကြီးထချတော့ကျွန်တော်တွေ့နေရပါတယ်အဲ့ဒါကြောင့်မို့ကျွန်တော်ကရင်ပြည်သူတွေလည်းတိုင်းရင်းသားပြည်သူအများစုကလည်းအမှန်တရားအစိုးရပြကောင်းတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
โอเคกูติเล่มูเจสุดมาเลยกูติเล่มูกาเลยตัดชิงอ่ะทุกข้าเดสแค่มากรุงกูจะนี่แกยาดูพี่ไปเออแล้วจะมารู้ดีคู่เลยดีซีซันสุนีเลยซีซันปีบุ้งงามเนี่ยเราไปเชิงลูรอรามโลดีสุนีจ่ายตุรีอาลงกูจะมาเนเนลีโอ้เจนเจ้าอุนีเนี่ยโอ้ต้องเด็ดชิลีเราไปซีจิมาเลยแล้วจะมาเมจินาโรดีเจ้าตัวไหนเยี่ยมเชี่ยเลยเยี่ยด้วยประตูเรือพายเรือไปไหนมาเลยปะเนาะดีก้าอ๋อดีดอกค่ะแต่เยี่ยมสาวยาตัวเรือนี่เนี่ยป้าดีก้าโลอัตเลสราพี่ว่าเช่นโอ้แม่นี่ละเต็งคุณอารมณ์ว่าเราปีนี้เยี่ยนเอาไปเราดีคลีเรียสิ่งใดเยี่ยยากิสับพี่ตัววารีมาดีก้าป้าโลอัตเลสที่มาเลยประตูก้าป้าโลไปไหนมาเลยเช่น
โอเคดีก้าจะมาอันนี้ชอบวิจารณ์ลูกเช่นปะเนาะที่เสมอเนี่ยนี่ยังยากูอ่ะเด็กกูแต่น่าเล่นนะกันเพื่อที่เสร็จเลยสุดใหญ่ถ้าพรันดีไหนเนี่ยสุดใหญ่เนี่ยส่งรู้เอชเด็กกูที่ปีตุเรียนรู้เอชเด็กกูปีตุเรียนเนี่ยเราทีวีเนี่ยส่งพีซีไปกูรู้อะไรแบบนี้อ่ะที่การเล่นเนี่ยกันมีใจเนี่ยตุเรียนก็ปีตุอ่ะจะพิว่าอ่ะเด็กชื่อเสียงกันน้องเส้นสายไปเหมือนโซลูชันจะมาลูอาลงแต่น่าหนีกูมาหนูมาอาลงรู้ล่าจังด่านี่เลยนี่ยังอยู่จะมาวะกูอัดกูไม่เสียใครน้องแม่เส้นทางดีเรื่องสังจาบ้าหรือจะมาโอ้ด่าจ้าจะมาเลยพอพี่รู้เรื่องส่วนแรกขาดจ้าหรอจะมาดูดีใจเว้ยใจเว้ยเช็ดใจเช็ดใจมาแต่สังเกตที่นี่ปีดูเรียเห็นนะปีดูเรียแต่เอาปีดูเรียสานากูเลี้ยงทางดีกูเฉยมาสังเกตปีบ้าหรือจะมาเนี่ยทีนี้อันนี้ใจจ้าจะมาเลย
โอเคเจ๊จุดหมายแม่นี่ลาเต้ไม่คนใจกูแม่นี่ลาเต้ใจจ้าตัวอะไรเฉยนี่มีอยากพูดอ๋อนี่จะเดือดที่มาละไปรู้ต้องตัดไปเลยเช่น
ไอ้ดีเนี่ยกูอยากบอกด้วยที่ตอนนี้สุยากันนี่ดีออกมาเนี่ยมาตั้งมาดูกูยินจ้าเสียมือสุดเลยกันด่ามาตั้งยินด่าอี้เนี่ยติดตัวอี้กูดีลูด้าเช่นสานามุสัญญากันด่ากูอันนี้เนี่ยท้าสิฉันมาเลยอุมาสุลุชินลูด้าเช่นสานามุกูดียังโป่งวีโตลาบุในงานจักรก็ปั้มโป่งมือวีโตลาบุเนี่ยเนี่ยมาในงานสุยากันนี่เลยเว้ยยังโป่งวีกูเลียท้าพี่ออกมาสุยาปัจจัยมาเลียท้าพี่ปั้มโป่งด้วยนั่นเป็นสองสูตรฉันมาเลยดูเดี๋ยวจะคุยเนี่ยการอดีย้ำอดีปั้มปูมือตัวละเด็กหลังจากนี้ก็พิมพ์ไปว่าอเมริกาพิมพ์ไปว่าด้วยรูอัพอะไรเช่นแต่หากคุณดีสุดยอดเลยที่มาดีไปสู้มือปูมือละเลยชุดที่เป็นตัวนั้นอยู่ดีแล้วมีมาสูรุ่นสุดตัวมากกว่าไรจังสูนี่ละกูเลยไปคุณถึงที่พิมพ์ไปแล้วไม่ชิวแต่จังมุดาสีมือว่าอเมริกาพิมพ์ไปว่ารูอัพอะไรแต่ที่จะคุณอันนี้เนี่ยเราดีดูข้าในใจกว่าเรื่องจ้าที่มาเยี่ยมนี่เช่นนี้มีมาตัวยังลงชงยี่กูยาตาโรอาพินเนี่ยเพื่อรู้สิทธิ์ตามอันนี้นะยูอาตาเรกูที่เข้มที่นามุมเชียงทางเยบุรุอัปปะเลยยูอาเป็นมาได้ก็เช่นเดียวยูอาเที่ยวมอตานะสามจุดสามมิววิ่งยกที่ขัดสามมิวสูรุ่นเช่นก็ที่ดูเข้าเป็นหกเดชท่าโรยูอาตาเรมาไอจีดีหกเดด้าขันยูอาตาเรไปอิมดามันนี่นามิวที่ดีอะไรสุดละจมารุกระชงดีด้ามันลุงเคเรสังอาเยลล์ดีมาจมารุเลตุมียาบีชิปะเลยไอโรจามิวเรียวมันชีบุตรลูอัปปะเลยแล้วที่คู่อารอดีได้ก็เช่นกวายาปฏิปักษ์ชิกวายาเนี่ยมีดีมาดียาซุ่มมูจูโรเนคามายาซุ่มมูลูกันด้วยเรามาอยากจะคงยงแต่มาเทียบสิ่งสิ่งใหม่เลยอะคุณจะรู้มาเราจะรู้มีครั้ง against humanity อะป่าวินดิโลชินเราดีมีตัวมีแนวจำเป็นมุมยาเลยฮะรู้มีอันนี้เลยหรืออันนี้สิ่งนี้มาเลยยิ่งอยู่มุมสิ่งแรกค่ะถ้ามันจู่ลงกูด้วยเลยเว้ยถ้าโบไปดูอาไปดูพี่นี่ละพี่เด็กด้วยจำมุลปีตัวยิ่งกูอุตส่าห์ไปดีเรามาดีอย่างมีกูที่ที่อยากกันด้วยเทียบสิ่งสิ่งใหม่เลยใช่
โอเคใช่โอเคเจ๊จุดหมายแม่คนจ่ายเช่นเนี่ยนี่รู้ว่าที่แม่คนจ่ายเบี้ยตัวเองที่มาเราเยอะตายอยู่เนี่ยเราจะลงวันที่ใกล้มือมีสิทุกที่ทับไปบุยดังประเดี๋ยวอุรินเนี่ยเปลี่ยนไปรอเพื่อเชื่อไปบุยเช็ดปากว่าเลยที่มาอุกวันเซลไม่จะมาเลยหูบ้านเนี่ยที่ก้าวที่เบิกันไปรอหูยินยันราชีบาลเช่นบ้านเนี่ยที่ก้าวลูกเอชลูกที่มาเลยแค่ตัวเล็กๆไปบ้านอ๋อ
โอเคคุณอาเบี้ยลูกที่เล่นกันนักสนเล่นกันกามาพี่เนี่ยหายก็อินสัตว์ลูกยาหายก็มาที่ลูดูข้าเดี๋ยวกูยืนหาโอ้แม่งยี่เล่นน่ะแต่พอตัวมันชาวันนั้นไปสู่ร้านยังมันลูกน้องน้องทุกอ่ะอยู่เอาเงินเยอะอะไรเดี๋ยวทีโลลู่ยามูโรพี่อาจารย์เองทีพี่อาจารย์ทีอารูปงเนี่ยแยกคนอ่ะไอ้เมื่อมันพิจารณาเนี่ยเบี้ยวสายนะทำมาตัวก้าวมาวันนั้นสู้ยานี่เบี้ยวแม่งจะตัวที่จะไปมาชิบชิบบ่เนาะคือทีกูยืนมูทับบ้านมูเนี่ยปัตตานีมา
ปูปูปูด้วยจุดตรงสุดปูปูตรงตรงตรงบ่เนาะไหนเงี้ยทั้งไอ้กูนี่ปูปูตรงบ่โอเคเจ๊จุดมาเลยเช่นอุศจีอุศจีนี่เนี่ยอ๋อที่โหที่ดูข้าเด็กเป็ดนะเชฟเจเลยประตูก็ที่ก็ลูกเป็นไหนไม่รู้ที่มาเลยป้าพี่จะมาเลยไอ้ลูกเป็นไหนไม่ดู
โอเคฉันว่ามีงานเยอะจริงๆบ้างมาเยอะหัวบ่ฉันว่าใจยินดีได้ดีมากคือที่ที่สุดจริงใจไปที่จริงของเบตันรู้ใจยินดีเดี๋ยวคือรอละจันรู้ไอจีดีดูทุกท่าจะในการพูดเปล่าไอจีจันรู้ใจเบื่อจะมีที่เลยจันรู้ใจยินดีเดี๋ยวผมว่ากันไอจีจีตาตาเบจันรู้เลี้ยงยาได้ တာပါအဲ့ဒါကြောင့်ဒီကျွန်တော်တို့တိုင်းရင်းသားတွေကဘာဒီပေါ့နော်တိုင်းသားကြတဲ့မှာအေးအေးချင်းနဲ့ညီညီဆန်းဆန်းနဲ့အဲမေရဖို့ကဒီဟိုဘယ်လိုပြောရမလဲဆိုတော့ဒီဟိုအကမ္ဘောကအဓိကပါကျွန်တော်တို့လက်ရင်ကိုပြည့်တဲ့အခုလည်းလည်းလည်းလည်းအဲကျွန်တော်တို့ဖြစ်ဖြစ်စင်မှာမရှိပါဘူးသူတို့ထုတ်ပါမယ်ဆိုရင်တော့ကျွန်တော်တို့ဆက်ချင်းလေးငါးရက်အကျိုးကျိုးကျိုးကျွန်တော်စပ်ပဲဖြစ်ခဲ့တဲ့စထုံးကြတာဆက်ချင်းကြံနေရပါတယ
်ဟုတ်ကဲ့ရှင်ဦးစောချက်ကတော့ဒီဟိုတက်မတော်အဓိကလို့ပြောသွားပါတယ်ဒါသူ့ရဲ့သုံးသက်ချက်ဖြစ်ပါတယ်နော်ဆိုတော့ဒီမှာဇာမနီဆိုတဲ့သောရရှင်တယောက်ရေးထားတာလေးနဲ့ပဲညီကုန်းချုပ်ချင်ပါတယ်ပြည်တွင်းငြိမ်းငြိမ်းရေးရရှိပါမလားဆိုတာအစိုးရတည့်ရဲ့ထဲမှာပဲတာဝန်ရှိတာမဟုတ်ပါဘူးတဲ့ပြည်သူအားလုံးပေါ်မှာလည်းတာဝန်ကိုယ်စီရှိပါတယ်တက်ဆိုင်ရာတာဝန်ရှိသူတွေနဲ့ညှိနှိုင်းပြီးတော့ပြည်တွင်းစစ်ကြီးရပ်တန့်ဖို့ပြည်သူတွေအားလုံးတတိုင်းတပြည်လုံးဆန္ဒပြဖို့လိုအပ်ပြီဆိုတဲ့ဟာအကြံပြုချင်ပါတယ်တဲ့ဟုတ်ကဲ့ဒီညဆွေးနွေးပွဲမှာပါဝင်ဆွေးနွေးခဲ့ရတဲ့သူတွေဖြစ်တဲ့ဦးစောချက်မနီလာသိမ်းမတ်ခွန်ကြားနောက်ပြီးတော့ဦးခွန်ဆန်နဲ့ပါဝင်ဆွေးနွေးတဲ့သီးလယ်မှုနောက်ပြီးတော့ Facebook ကနေပါဝင်ပြီးတော့ဆွေးနွေးကြတဲ့သောရရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်ရှင
်အခုကြားခဲ့ကြတာကတော့မအေးသနာကျော်တင်ဆက်ထားတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာ PO မြန်မာပိုင်းကအပတ်စဉ်အင်္ဂါနဲ့စနေညတွေမှာတိုက်ရိုက်လေးလိုင်းဆွေးနွေးခန်းတွေကိုအသစ်ထုတ်လွှင့်နေပါတယ်ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းကြည့်ရှုအားပေးကြပါအောင်ရှင်အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကုကြကျော်သိန်းကပြောပြပေးပါအောင
် Texas ပြည်နယ် Rockport မြို့ကိုတောကြောင်နေညာက Harvey Hurricane မုန်တိုင်းဝန်တိုက်သွားပြီးတဲ့နောက်လူတယောက်တည်းမနေတည်ဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ရုပ်သံသတင်းဒီမှာတော့လူ12ယောက်ကနေပြီးတော့14ယောက်ထိဒဏ်ရာရတယ်လို့လည်းပြောနေကြပါတယ် Harvey Hurricane မုန်တိုင်းဟာအခုတော့အပူပိုင်းမုန်တိုင်းတစ်ခုဖြစ်သွားပါပြီကုန်းနှမိုင်းကမုန်တိုင်းဝင်သွားပြီးတဲ့နောက်သေဆုံးသူရဲ့အလောင်းကိုတွေ့ခဲ့ရတာလို့မြို့တော်ဝန် CJ Works ကစနေနေ့လုတ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။သေဆုံးသူဘယ်သူပဲဝါဆိုတာသူကမပြောပေမဲ့အိမ်မီးလောင်တာနဲ့ဆက်ဆက်ပြီးသေဆုံးတာလို့ပြောပါတယ်။မုန်တိုင်းဟာကုန်းနှမိုင်းကိုဝင်သွားပြီးအပူပိုင်းမုန်တိုင်းအဖြစ်အဆင့်လျှော့ချလိုက်ပြီးဖြစ်ပေမဲ့နောက်ထပ်သေဆုံးသူတွေတွေ့လာဖို့မျှော်လင့်ထားတယ်လို့ Texas ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေကိုဂျမ်းဖက်နီလန်းတွေနဲ့ဖြည့်ရှင်းလို့မရနိုင်ဘူးလို့တူရကီနိုင်ငံကပြောပြီးကြာသပတေးညပိုင်းမှာစဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုပြစ်တင်ရှုတ်ချလိုက်ပါတယ်။တူရကီနိုင်ငံသားရဲ့ဌာနရဲ့စင်နေနေထုတ်ပြန်ချက်တစ်ခုထဲမှာအဲ့ဒီလိုပြစ်တင်ရှုတ်ချထားတာပါ။တိုက်ခိုက်မှုတွေကြောင့်ဆိုးရိမ်တဲ့အကြောင်းနဲ့နောက်ထပ်လူသားပေးဒုက္ခဆိုင်ရာအချက်တည်းစီဥတီသွားစေနိုင်တဲ့တင်ပေါ်မှုတွေပိုတိုးလာစေမဲ့လူရမျိုးတွေကိုရှောင်ရှားဖို့လည်းမြန်မာအစိုးရကိုတိုက်တွန်းထားပါတယ်။ကုလသမဂ္ဂဒွင်းမှုကျော်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်ဆိုင်ရာအကြံပေးကော်မရှင်ရဲ့အစီရင်ခံစာထုတ်ပြန်တဲ့အချိန်မှာအခုလိုတိုက်ခိုက်မှုတွေဖြစ်လာတဲ့ပေါ်ဝန်းနေမိတဲ့အကြောင်းလဲတူရကီနိုင်ငံသားရဲ့ဌာနကပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းအမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂတို့ကပြစ်တင်ရှုတ်ချထားကြပါတယ်။လက်ရှိအချိန်ထိတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေတည်ငြိမ်မှုမရှိသေးဘဲဒေသခံတွေအကြားစိုးရိမ်ထိတ်လန့်နေကြဆဲပါ။အိန္ဒိယနိုင်ငံမြောက်ပိုင်းမှာဘာသာရေးကိန်းကောင်းဆောင်ဂူရူဂျီတူကသူ့ကိုကြီးညိုသူမျိုးသမီးနှစ်ဦးကိုအာဓမပြုခြင်းမှုနဲ့တရားရုံးကပြစ်မှုထင်ရှားကြောင်းစီရင်လိုက်ပြီးတဲ့နောက်အဓိကယုံနေဖြစ်ပြီးသေဆုံးသူ36ဦးထိရှိသွားပြီလို့ရဲတပ်ဖွဲ့ကပြောပါတယ်။အိန္ဒိယမြောက်ပိုင်းမှာအဲ့ဒီအကြမ်းဖက်ကန့်ကွက်မှုတွေကြောင့်ဒဏ်ရာသူပေါင်းလဲ290နီးပါးရှိပြီဖြစ်ကြောင်းဟာရီယာနာပြည်နယ်ရဲချုပ် BS စန်ဒူးကပြောပါတယ်။လူအကြီးကအစိုးရစောက်ဦးတွေနဲ့အစိုးရမော်တော်ယာဉ်တွေကိုဖျက်ဆီးပြီးရဲစခန်းတွေနဲ့ရုပ်တံသတင်းသမားတွေကိုတိုက်ခိုက်ခဲ့ကြပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာစနေနေ့ကယာနဲ့ချီတဲ့လူအကြီးတွေမြို့အာဏာပိုင်တွေကိုခွင့်ပြုချက်နဲ့လမ်းမော်ထွက်အစူဝေးပြီးအင်တာနက်လက်ခွင့်ကိုတောင်းဆိုခဲ့ကြပါတယ်။လူမှုအတိုင်းဝန်မျိုးစုံပါဝင်တဲ့ဆန္ဒပြသူတွေဟာအစိုးရစန့်ကျင်ရေးပိုစတာတွေကင်ဆောင်ပြီးတော့စန့်ကျင်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုချကျော်သိန်းကညင်ညာပေးခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမခွာညိုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 ထိတစ်ချိန်ည 9:20 ထိတစ်ချိန်လိုင်းဒိုမီတာ 7.25 တို့ကနေအသံလွှင့်သွင်းပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနမ်လောက်ပါ
This program has come to you from the Voice of America, Washington.